Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် BOA အမေရိကန်အသံရ2022ခုနှစ်ဒီဇင်ဘာလ2ရက်နေ့တောက်ချာနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00နာရီအထိလိုင်းဒိုမီတာ3248လိုင်းလမ်းမီတာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ရုရှားတို့တိုက်လေယာဉ်အနေနဲ့မြန်မာပြည်သူတွေတိုက်ခိုက်ခံနေရတဲ့အတွက်ယူကရိန်းကိုကူညီတယ်လို့ပဲအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကကူညီကြဖို့ NUG ယာယီသမ္မတဒူဝါလက်ရှိလာကပြောဆိုလိုက်ပါတယ်စပိန်နိုင်ငံမက်ဒရစ်မြို့ကယူကရိန်းတန်ရုံကိုစာအိတ်ဘုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်တဦးတန်ရရှိတော်ပါတယ်အမေရိကန်သမ္မတနဲ့ပြင်သစ်သမ္မတတို့တွေ့ဆုံကြပြီးယူကရိန်းကိုဆက်လက်ကူညီသွားမယ်လို့ကြေညာပြုလိုက်ပါတယ်။ကမ္ဘာဖလားနောက်ဒီနေ့ပွဲစဉ်ပြီးခဲ့တဲ့နေ့ပွဲစဉ်မှာတော့ဂျပန်အသင်းကစပိန်ကို2-2နဲ့အနိုင်ရရှိသွားပါတယ်။အဲ့ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ကောက်ပါပြီရှင်။သတင်းတွေပြီးမှာတော့ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ကတိုက်ပွဲတွေအခြေအနေကိုအရေးဆုံးနှားဆင်ကြရမှာဖြစ်ပါတယ်။
နိုင်ငံတကာတိုင်းလောက်မှာတိုက်ပွဲကြံကြည့်တဲ့မူပြအဖွဲ့ဖက်တော့ဒီမှာဒီလက်နဲ့ဒီပေါ့လက်နဲ့ဒီလက်နဲ့ငါ
မချခင်မှာနားဆင်ချရပါမယ်ရှင်ဒီနောက်မှာတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဖွဲ့နဲ့နိုင်ငံရေးပါတီတွေဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးမယ်အကြောင်းထိုင်းမြန်မာနယ်စပ်က AIDS ပညာပေးဆောင်ရွက်မှုနဲ့ကမ္ဘာဖလားဘောလုံးပွဲဆိုင်ရာသတင်းဆောင်မတွေကိုနားဆင်ရပါမယ်နောက်ပိုင်းမှာတော့မြန်မာရေးသုံးသက်ချက်ကျမကြီးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တို့ကိုလည်းတင်ပြမှာပါအခုတော့ကိုဇော်မူကျော်နဲ့ကိုခင်မောင်ဆွမင်းတို့ကသတင်းတွေကိုပြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတမက်ခရွန်တို့ကြားတာပတင်းတွေကအိမ်ပြူတော်မှာတွေ့ဆုံခဲ့ကြပြီးရုရှားသမ္မတဗလာဒီမာပူတင်ရဲ့ကျူးကျော်စစ်ကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းကိုဆက်လက်ကူညီပံ့ပိုးသွားမယ်လို့ကတိပြုပြောဆိုခဲ့ပါတယ
် France and the United States are facing down Vladimir Putin's
သမ္မတပူတင်ရည်ရွယ်လှုပ်ဆောင်နေတာတွေကိုဟန်တားနိုင်ဖို့ပြင်သစ်နဲ့အမေရိကန်တို့လှုပ်ဆောင်နေပါတယ်လို့သမ္မတဘိုင်ဒန်ကသမ္မတတက်တန်းအတွေ့ပထမဆုံးအချိန်လာရောက်လက်ပတ်တဲ့ပြင်သစ်သမ္မတကိုကြိုဆိုပြီးနောက်အခုလိုပြောဆိုခဲ့တာဖြစ်ပါတယ်ပြင်သစ်ဟာအမေရိကန်အတွက်အကောင်းဆုံးနဲ့အရှိကြဆုံးမဟာမိတ်ဖြစ်ပြီးလူပြောင်ရေးကိစ္စတွေမှာလက်တွဲပေါ်မဟာမိတ်ဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုပါတယ်ပြင်သစ်သမ္မတမက်ခရွန်ကပြောဆိုရမှာလဲရုရှားသမ္မတပူတင်ကယူကရိန်းကိုကျူးကျော်စစ်ဆင်နှနေတာဆယ်လရှိသွားပြီဖြစ်ပြီးအမေရိကန်နဲ့ပြင်သစ်တို့ညီနောင်တွေအဖြစ်နောက်တစ်ချိန်လက်တွဲဖို့လိုအပ်တဲ့အခြေအနေတွေဖြစ်တယ်လို့ပြောဆိုပါရယ်အမေရိကန်နဲ့ပြင်သစ်တို့ဟာလွတ်လပ်မှုနဲ့ဒီမိုကရေစီတန်ဖိုးတွေတူညီကြတယ်လို့လည်းသမ္မတကပြောဆိုခဲ့ပါရယ်သမ္မတနှုတ်တွေ့ဆုံပြီးယူကရိန်းကိုဆက်လက်ကူညီအပါအဝင်တရုတ်ရဲ့အင်ဒိုပစိဖိတ်ဒေသအတွင်းလွှမ်းမိုးလာမှုအီရန်နျူကလ িয়ার ကိစ္စနဲ့အာဖရိကဆာဟာရာဒေသလုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ရုရှားမစ်ဆိုင်းဒုံးထုတ်လုပ်ရေးလုပ်ငန်းကိုပိတ်ဆို့အရေးယူဖို့ဥရောပသမဂ္ဂ EU ကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကကြာတာပတင်းတွေကတောင်းဆိုလိုက်ပါတယ်ရုရှားရဲ့ဒုံးကြီးထုတ်လုပ်ရေးရပ်တန့်စေရမယ်လို့သူက Twitter မှာရေးသားလိုက်ပါတယ်ဒါအပြင်မိမိတို့ယူကရိန်းကိုကာကွယ်ရေးအကူအညီပေးအပ်တဲ့အတွက်လည်းဥရောပသမဂ္ဂ EU ကိုကျေးဇူးတင်ပါကြောင်းနဲ့EU မူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုဝဲနဲ့ဆွေးနွေးပွဲတစ်ခုမှာအဲ့ဒီအကြောင်းအရာကိုပြောဆိုခဲ့ကြောင်းရေးသားထားပါတယ်။ယူကရိန်းနိုင်ငံရဲ့လျှက်စစ်တပ်အားလိုက်အစိပ်အပိုင်းတွေလိုမျိုးအ धिक အခြေခံအဆောက်အုံတွေအပါအဝင်မျိုးကြီးတွေကိုရုရှားကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေချိန်မှာအခုလိုတိုက်တွန်းလိုက်တာပါ။ရုရှားတပ်ဖွဲ့တွေဟာဆိုလီဒါနက်အော့ပတူနိုအပါအဝင်ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ညက်ဒေသမြို့အတော်များများကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေကြောင်းယူကရိန်းစစ်ဘက်ကကြာတာပတင်းတွေကပြောပါတယ်။ဒါအပြင်တောင်ပိုင်းခါဆန်မြို့ကယူကရိန်းပစ်မှတ်တွေကိုလည်းအမြောက်တွေတင်ကားတွေအသုံးပြုပြီးရုရှားတို့ကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်ခင်ဗျာ။
စပိန်နိုင်ငံမြို့တော်မက်ဒရစ်မှာရှိတဲ့ယူကရိန်းတန်ရုံကိုစာအိတ်ဘုံးပို့တိုက်ခိုက်ခဲ့တာဟာအချမ်းပြတ်သမားတွေရဲ့လိုရဖြစ်ပြီးအမြင့်ဆုံးပြစ်ဒဏ်တွေနဲ့အေးအေးယူနိုင်အောင်လှုပ်ဆောင်မယ်လို့ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကကြာတာပတင်းနေ့မှာပြောဆိုလိုက်ပါတယ်။ဗုဒ္ဓဦးနေ့ကစာအိတ်ဘုံးတစ်လုံးယူကရိန်းတန်ရုံကိုရောက်ရှိခဲ့ပြီးပောက်ကွဲခဲ့တဲ့အတွက်တန်ရုံဝန်ထမ်းတဦးဒဏ်ရာရရှိခဲ့ပါတယ်။ စာရေးဘုံနေရာစပိန်ဝင်ကြီးချုပ်ပေထရိုစင်ချက်အပါအဝင်မြို့တော်မက်ဒရစ်ကလိပ်စာတော်တော်များများထံကိုပို့ခဲ့တယ်လို့စပိန်တာဝန်ရှိသူတွေကပြောဆိုပါတယ်။စာရေးဘုံကိစ္စဟာအထူးသတိထားရမယ့်ကိစ္စဖြစ်ပြီးအလေးထားစုံစမ်းနေတယ်လို့ယူကရိန်းနိုင်ငံသားရေးဝင်ကြီးဒီမီထရီကိုလီဘာကရူမေးနီးယားမှာပြုလုပ်တဲ့ NATO နိုင်ငံသားရေးဝင်ကြီးများအစည်းအဝေးပြင်ပမှာပြောဆိုခဲ့ပါတယ်။အခုလိုတန်ရုံကိုတိုက်ခိုက်တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရကြကြောင်းနဲ့နိုင်ငံတကာမှာရှိတဲ့ယူကရိန်းတန်ရုံတွေကိုလုံခြုံရေးအတွက်တွန်းပြဖို့လှုံ့ဆော်ထားတယ်လို့လည်းယူကရိန်းနိုင်ငံသားရေးဝင်ကြီးကပြောဆိုပါတယ်။စာရေးဘုံတွေဟာဂျာတာပရေးနေတုန်းကစပိန်ကာကွယ်ရေးဝင်ကြီးဌာနကိုရောက်ရှိခဲ့သလိုဗုဒ္ဓဟူးနေ့တုန်းကလည်းယူကရိန်းကိုစပိန်ကပေးပို့တဲ့စစ်လက်နက်ပစ္စည်းတွေထုတ်လုပ်တဲ့ Instalis ကုမ္ပဏီထံကိုလည်းရောက်ရှိခဲ့တယ်လို့စပိန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။
VOA American အသံပါဝင်အမေရိကန်အစိုးရကထောက်ပံ့ထားတဲ့သတင်းဌာနကြီးနှစ်ခုကအာဖဂန်နစ္စတန်နိုင်ငံမှာထုတ်လွှင့်နေတဲ့ FM Radio အစီအစဉ်တွေကိုပြည်တွင်းဥပဒေတွေချိုးဖောက်မှုနဲ့ဆွတ်ဆွဲချက်နဲ့ပိတ်ပင်လိုက်တဲ့အပေါ်အာဖဂန်တာလီဘန်တွေကကာကွယ်ပြောဆိုလိုက်ပါတယ်။လွတ်လပ်တဲ့ဥရောပအသံ RFE လက်အောက်ခံ Afghan Radio Azadi နဲ့ VOA အသံလွှင့်ဌာနအစီအစဉ်တွေနဲ့ပတ်သက်လို့တိုင်ကြားစာတွေရရှိခဲ့ကြောင်းတာလီဘန်ပြန်ကြားရေးနဲ့ယဉ်ကျေးမှုဝန်ကြီးကပြောဆိုညင်းဆိုပြောဆိုလိုက်ပြီးနောက်တနေ့ကြာသပတေးနေ့ကစတင်ပြီးပိတ်လိုက်တာပါဒီတိုင်တန်းချက်နဲ့ပတ်သက်လို့အသေးစိတ်ကိုတော့မပြောပါဘူးဒါပေမဲ့တားမြစ်ချက်ဟာအာဖဂန်နစ္စတန်နိုင်ငံမှာရှိကြတဲ့တခြားနိုင်ငံတကာ FM Radio အသံလွှင့်ဌာနတွေရောသက်ဆိုင်ခြင်းရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး VOA နဲ့ RFE တို့ကိုကြီးကြပ်ရတဲ့ကမ္ဘာလုံးဆိုင်ရာ American Media Agency USAGM ရဲ့အမှုဆောင်အရာရှိချုပ်အမန်ဒါဘက်နက်ကတော့တာလီဘန်တွေရဲ့တားမြစ်ချက်ကြောင့်သတင်းလုပ်ငန်းကိုဟန်တားနိုင်မှာမဟုတ်ကြောင်းကြားသာပရင်းနေမှာပြောဆိုပါတယ်တာလီဘန်တွေရဲ့လုပ်ရက်ဟာအာဖဂန်ပြည်သူတွေကိုစင်စါဖြတ်တောက်ထားခြင်းမရှိတဲ့သတင်းမှန်တွေသိရှိဖို့ကန့်သတ်ချက်ဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်တောက်ကြနေမနေ့ဖက် VOA ရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာပြည်သူတွေကစစ်ကောင်စီရဲ့ရုရှားလို့စစ်လေနေနဲ့လေကြောင်းကနေတိုက်ခတ်မှုတန်းကိုအတော်လေးခံစားနေရတဲ့အတွက်မိတ်ဆွေအမေရိကန်နဲ့ EU တို့ကယူကရိန်းကိုကူညီတယ်လို့မျိုးမြန်မာနိုင်ငံကိုအကူအညီပေးချဖို့ NUG မြို့သားညီညွတ်ရေးယာယီတမရကပြောဆိုပါတယ်
။ဒါကိုကျွန်တော်တို့အမြန်ဆုံးကာကွယ်နိုင်ဖို့ကျွန်တော်တို့ရဲ့ PDA app ကိုအင်အားကောင်းကောင်းနဲ့အထူးသဖြင့်ရုရှားလေနေနဲ့ပြည်သူလူထုဒီကိုတိုက်ခတ်တပ်ဖြတ်နေတာနောက်တစ်ခါယူဝါဒီကိုလိုက်ပြီးမီးရှို့နေတာစသဖြင့်ဒါလေးကိုကောက်ပွင့်နိုင်ဖို့လေပစ်ချတဲ့လက်နက်များရှိရင်တော့ကျွန်တော်ထင်တာ6လလောက်နဲ့ဆိုရင်ကျွန်တော်တို့လုံးဝနိုင်သွားပါပြီသူတို့ကိုတိုက်က
ရိုက်တာသတင်းဌာနကကျင်းပတဲ့ Writer Next Online ညီလာခံတက်ရောက်တဲ့ NUG ယာယီသမရဒူဝါလက်ရှိလာကအခုလိုပြောကြားခဲ့တာဖြစ်ပါတယ်စစ်တပ်ကနိုင်ငံရေးကနေလုံးဝဆုတ်ခွာရမယ်ဆိုတာအပါအဝင်အချက်၄ချက်ပါကြိုတင်သတ်မှတ်ချက်ကိုလက်ခံမယ်ဆိုရင်တော့မြန်မာစစ်ကောင်းဆောင်နေနဲ့ဆွေးနွေးကောင်းဆွေးနွေးမယ်လို့လည်း NUG သမရကပြောဆိုခဲ့ပါတယ် NUG ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့စစ်ကောင်စီဘက်ကတော့လက်တလောတုံ့ပြန်တာမရှိသေးပါဘူးလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခဘက်ကအတွင်းပြည်သူ့ကာကွယ်ရေးတပ် PDF တပ်နဲ့အခြားတပ်ဖွဲ့တွေအပါအဝင်2000ကျော်လောက်ကြဆုံးခဲ့ပြီဖြစ်ကြောင်းကိုလည်းသမရကပြောဆိုခဲ့ပါတယ်
။တရုတ်နိုင်ငံမှာကိုဗစ်တားမြစ်ချက်တွေအပေါ်စံတာပြမှုတွေရှိနေချိန်နေရာတချို့မှာစီမင်းစည်းကမ်းတွေကိုရှော့ပေါ်ပေးလိုက်ပါတယ်။တကြော့ပြန်ကိုဗစ်ကူးစက်မှုနှုန်းနေစဉ်စံချိန်တင်မြင့်တက်နေပေမဲ့မြို့တချို့မှာလော့ခ်ဒေါင်းကန့်သတ်ချက်တွေဖယ်ရှားပေးလိုက်တယ်လို့စီးပွားရေးလုပ်ငန်းတချို့ကလည်းပြန်ဖွင့်ခွင့်ပြုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြို့တော်ဘီဂျင်းအပါအဝင်မြို့ကြီးအတော်များများမှာကိုဗစ်တားမြစ်ချက်တွေနဲ့ပတ်သက်လို့လူတွေကမကြေမနပ်ဖြစ်ခဲ့ကြပါတယ်။တမရရှိချင်းပင်အာဏာရရှိပြီးခဲ့နောက်ဖြစ်ပေါ်လာတဲ့အကြီးမားဆုံးအစိုးရစန့်ကျင်ရေးဆန္ဒပြပွဲတချို့မှာတမရရာထူးကနေဆင်းပေးဖို့အထီးတောင်းဆိုကြပါတယ်။ပြီးခဲ့တဲ့အင်ကာနေတုန်းကလည်းကွမ်ကျိုးမြို့မှာစန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားရုံရင်းဆန်ကပ်ဖြစ်ခဲ့ကြပါတယ်။ကွမ်ကျိုးမြို့ကစန္ဒပြပွဲတွေဖြစ်ခဲ့ပြီး24နာရီမပြည့်ခင်မှာပဲအနည်းဆုံးနယ်ခုနှစ်ခုမှာ ရှားဤပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်တယ်လို့အာနာပိုင်တွေကပြောပါတယ်။ဘေကျင်းမြို့နေရာတချို့မှာတော့ယောဂလက္ခဏာသိပ်မပြင်းထန်တဲ့သူတွေကိုအိမ်တွေမှာပဲတီးခြားနေထိုင်ဖို့စီမင်းအစ်စ်တွေပြောင်းလဲထုတ်ပြန်လိုက်ပါတယ်ခင်ဗျာ
။အိန္ဒိယနဲ့တရုတ်အကြောင်းအငင်းပွားနေတဲ့နယ်စပ်နီးအိန္ဒိယနဲ့အမေရိကန်တက်တွေပူးတွဲစီရေးလေ့ကျင့်တဲ့အပေါ်တရုတ်အစိုးရကကန့်ကွက်တာကိုအိန္ဒိယကကြာတာပတိနေမှာပယ်ချလိုက်ပါတယ်။အိန္ဒိယနဲ့အမေရိကန်တို့ဟာတရုတ်နဲ့အချင်းပွားမှုဖြစ်နေတဲ့နယ်စပ်ကနေမိုင်60လောက်အကွာမှာရှိတဲ့ဥထရာရတ်ပြည်နယ်ထဲကဦးလီဒေတာအတွင်စီးရေးလက်ချက်မှုတွေကိုနိုဝင်ဘာလလယ်ကစတင်ပြုလုပ်ခဲ့တာဖြစ်ပြီးဒီကနေ့တောက်ကြနေမှာပြီးဆုံးမှာဖြစ်ပါတယ်ဒီစီးရေးလက်ချက်မှုဟာတရုတ်နဲ့အိန္ဒိယအကြားကသဘောတူညီချက်နဲ့ပတ်သက်တဲ့ယုံကြည်မှုတွေကိုချိုးဖျက်ရရောက်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကျောက်လီတင်ကဘုံနူးနေတော့ကဘေကျင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်အိန္ဒိယအနေနဲ့ဘယ်နိုင်ငံနဲ့ပဲဖြစ်ဖြစ်ပူးတွဲစီးရေးလက်ချက်တာကိုအခြားနိုင်ငံတစ်ခုခုကဝင်ရောက်ဆုံးဖြတ်ခွင့်မရှိဘူးလို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူအော်ဒန်ဘချီကကြာတာပတိနေ့မှာတုံ့ပြန်ပြောဆိုခဲ့ပါတယ်ဒီစီးရေးလက်ချက်မှုဟာတရုတ်ကရည်ညွှန်းပြောဆိုခဲ့တဲ့သဘောတူညီချက်နဲ့ဘာမှမပတ်သက်ဘူးလို့လည်းအိန္ဒိယပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်
မနေ့ကြာတာပတိနေ့ကကမ္ဘာဖလားဘောလုံးပွဲမှာဂျပန်ကစပိန်ကို2-2နဲ့အနိုင်ရပြီးအုပ်စုဒုတိယအဆင့်16သင်းပြိုင်ပွဲကိုတက်သွားပါတယ်စပိန်အသင်းကပြိုင်ပွဲပထမပိုင်းမှာပထမဆုံးဂိုးရရှိခဲ့ပေမဲ့ရရှိခဲ့တာဖြစ်ပြီးတိုက်စစ်မှုအယ်ဘာရိုမာရာတာကသွင်းယူခဲ့တာဒုတိယအသင်းကဒုတိယအချိန်ပြန်ဆတဲ့အခါမှာတော့3မိနစ်မြောက်မှာရက်တိုဒိုဆန်ကသွင်းယူခဲ့တဲ့ဂျပန်အသင်းကသွင်းယူခဲ့ပြီးဒုတိယဂိုးကိုတော့51မိနစ်မှာတာနာကာကသွင်းယူခဲ့ပါတယ်။လာမယ့်ပွဲစဉ်တွေအတွက်ခရိုအေးရှားနဲ့ဂျပန်ကရှင်ပြိုင်ရမှာဖြစ်ပါတယ်။ဂျာမနီနဲ့ကော့စတာရီကာပြိုင်ပွဲမှာတော့ဂျာမနီက4-2နဲ့ကော့စတာရီကာအသင်းကိုအနိုင်ရသွားပါတယ်။အဲ့ဒီလိုအနိုင်ရပေမဲ့လည်းဂိုးကွာခြားချက်အရအမှတ်နဲ့ဆုံးဖြတ်တာကြောင့်ဂျာမနီအသင်းဟာဒုတိယအုပ်စု16တင်ပြိုင်ပွဲကိုတက်ရောက်ခွင့်မရတော့ပါဘူးခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုကိုစုံမှုကြောင့်နဲ့ကိုခင်မောင်ဆွေမင်းတို့ပြောပြပေးကြတာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့အစည်းပစ်ခတ်နေကြပြီးလက်နက်တံတွေကိုလည်းမြို့တဲကကြားနေရတယ်လို့ဒေသခံတွေကပြောပါတယ်မိုးပြဲဒေသခံကာကွယ်ရေးအဖွဲ့ကတော့ပြည်သူတွေည9:00ကနေမနက်9:00အတွင်းမြို့တွင်းအသွာလာမလုပ်ကြဖို့သတိပေးထားပါတယ်မိုးပြဲမြို့အခြေအနေသတင်းပေးပို့ချက်ကိုတော့ကိုရဲမွန်ကပြောပြပေးပါမယ်ရှင်
။ရှမ်းကယနယ်စပ်ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာဒီဇင်ဘာလ1ရက်နေ့နေ့လယ်ပိုင်းမှာတိုက်ပွဲပြန်ဖြစ်နေပြီးလက်နက်ကြီးလက်နက်ငယ်တန်တွေကိုလည်းမြို့ထဲကနေကြားနေရတယ်လို့မိုးပြဲမြို့ဒေသခံသူကပြောပါတယ်
။နေ့လယ်ခင်းအားဆစ်ဆွေးတိုက်ပွဲပြန်ဖြစ်တော့7:00လောက်ပေါ့။နိုင်ငံပြည်သက်တမ်းလည်းမတ်တပ်ပဲပြန်ဖြစ်တယ်မူပြန်ဆက်ဖက်တော့ပြီးမှဒီလက်နက်ကြီးတွေပေါ့လက်နက်ကြီးလက်နက်ငယ်တော့ဒီညနေပိုင်းတော့အဲမကြားရတော့ပဲဒီအခုတက်ခွဲဖြစ်တဲ့နေရာကဒီမူပြဲမြို့အနောက်ဖက်ခြမ်းတော့ပြမယ်မူပြဲမြို့အနောက်ဖက်ခြမ်းပေါ့နော်အဲ့မှာအဲ့ဒီဖျားကောင်းမှစစ်ကောင်စီတက်ခွဲကတည်းကအဲ့ဒီနီနာပေါ့ဝင်တဲ့လူတွေကမရှိတော့လေအတော်လုံးပြောင်းချွေကြတာပေါ့နော်
မိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့အစည်းပစ်ခတ်မှုတွေကြောင့်တိုက်ပွဲဖြစ်ပွားတဲ့နေရာအနီးအနားကပြည်သူတွေဘေးလွတ်ရာကိုထွက်ပြေးနေကြရတာပါတိုက်ပွဲအခြေအနေတည်ငြိမ်စားပြုတဲ့အချိန်မှာကိုယ့်ရဲ့နေအိမ်တွေစီပြန်လာသူတချို့ရှိပေမဲ့အခုရက်ထဲတိုက်ပွဲတွေပြန်ဖြစ်လို့ထပ်ပြီးထွက်ပြေးကြရတဲ့အခြေအနေတွေကြုံနေရတယ်လို့လည်းပြောပါတယ်မိုးပြဲမြို့ကရက်ွက်နေအိမ်တချို့နဲ့ဆက်တော်ရာတောင်ပေါ်မှာစစ်ကောင်စီတပ်တွေနေရာယူထားလို့ပြည်သူတွေအနေနဲ့မြို့ရင်းအသွားအလာကိုည9:00ကနေမနေ့9:00အတွင်းမသွားကြဖို့ကိုလည်းဒေသခံကာကွယ်ရေးဘက်ကထုတ်ပြန်ထားပါဗျ။တိုက်ပွဲကြမှာမပိတ်မိစေဖို့သူတို့ကန့်သက်ထားတဲ့အချိန်မှာအင်ပြင်မထွက်ကြဘူးလို့ဒေသခံသူကပြောပါဗျ
။ဒီတချို့ကညကြီးအချိန်မတော်သွားလာတာတွေရှိတာပေါ့နော်။အဲ့ဒါကဒီအလန်ကြောင့်လည်းရင်ပိုက်မှုတွေလည်းဖြစ်ရဲအလိုမျိုးတွေပေါ့နော်။ပြီးတော့အကယ်၍တိုက်ပွဲတွေဖြစ်ခင်ပေါ်ကဖြစ်သွားမယ်ဆိုရင်မှဒီဒီလိုရကြမှာပိုက်တာလို့ဒီလိုထိရတယ်အဲ့လိုမျိုးပေါ့နော်ဒီစစ်ကံတပ်ကြီးထုတ်ပြန်တဲ့ဆိုင်ဆိုတော့မသွားတာအဆင်ပြေပါလေဒါပေမဲ့ဒီမနေ့ပိုင်းကနေတွေ့တာတော့ဒီမနေ့6:00နောက်မှသွားလာကြတော့6:00-9:00လောက်မှညကလည်းဒီသွားပြန်ကြတယ်9:00-6:00ဆိုတော့သွားလာတဲ့လူမရှိဘူးပေါ့နော်
မ ညိုရင်းမှာစစ်ကောင်စီတပ်တွေရှိနေပေမဲ့နှစ်ဖက်ထိတ်တိုက်မတွေ့သေးပဲပြစ်ခတ်တာတွေတော့ရှိနေတယ်လို့မိုးပြေပြည်သူ့ကာကွယ်ရေးတပ်ရဲ့တာဝန်ရှိသူကပြောပါတယ
်။ညိုတဲ့မှာတို့လို့ရှိနေလို့လည်းနော်။မဲ့လို့ဆက်ထိတ်တိုက်လို့မတွေ့ရသေးဘူးနော်။ပြည်တော်ပြင်းနေတယ်အမျိုးနော်။အဲဒီတာခံဘဝရင်ဆက်စီတော့ရှိပါမှာ
။နိုဝင်ဘာလ28ရက်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလည်းမိုးပြေမြို့အနောက်ချမ်းမှာတော်ရဲသွားတဲ့လူငယ်တွေမြေမြုပ်မိုင်းနင်းမိပြီးအဲ့ဒီတဲကသူတေဆုံးခဲ့တယ်လို့ကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။ဒေသခံကာကွယ်ရေးအဖွဲ့ကတော့နှစ်ဖက်ထိတိုက်တွေ့တာမျိုးမရှိသေးဘူးဆိုပေမဲ့ပြစ်ခတ်တံတွေကိုမြို့ရဲကနေကျန်းနေရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုရဲမုံပြောပြပေးခဲ့တာပါရှင်စစ်ကောင်စီနဲ့နိုင်ငံရေးပါတီတချို့ဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးကြမယ့်အကြောင်းကိုလည်းပြောပြပေးပါအောင်မယ်။စစ်ကောင်စီငြိမ်းချမ်းရေးအဖွဲ့နဲ့နိုင်ငံရေးပါတီများအစုအဖွဲ့တို့ဒီတစ်ပတ်ထဲတွေ့ဆုံပြီးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတချို့ကိုဆွေးနွေးပါတယ်။ပြီးခဲ့တဲ့နှစ်ဆီယနာသိမ့်ပြီးနောက်ပိုင်းပြောင်းလဲဖွဲ့စည်းထားတဲ့ NSPNC ခေါ်အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာပါတီများအစုအဖွဲ့ရဲ့အလို့အဖွဲ့တို့ဆွေးနွေးကြတာပါ NSPNC ဥက္ကဋ္ဌဖြစ်တဲ့ဒုဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်ပါဝင်ခဲ့တဲ့ဆွေးနွေးပွဲအပေါ်တိုင်းရင်းသားနိုင်ငံရေးသမားတချို့ရဲ့အမြင်တွေကိုတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာနိုင်ငံရေးပါတီများအစုအဖွဲ့ရဲ့အလို့အဖွဲ့ခေါင်းဆောင်ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီSNDP ဥက္ကဋ္ဌဦးဆိုင်အိုင်ပေါင်းက
ကျွန်တော်တို့ဆက်တဲ့ချက်ပြင်ပြတဲ့ဟာက၃လေးချက်လောက်တော့သဘောတူလို့ရသွားတယ်ပေါ့ဗျာဟိုအကြီးအကျယ်တစ်ချက်ကတော့ဗျာဟိုပုံမှန်၄၆ပြစ်ပေါ့ဗျာတော့ကိုတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုကိုလွတ်တော်ကနေပြီးတော့ရွေးချယ်လို့ရတာပေါ့သမရခန့်စရာမလိုတော့ဘူးလေကိုပိုင်အုပ်ချုပ်ခွင့်သဘောမျိုးရသွားတာပေါ့ဗျာ
အာနာမသိခင်ဒီပါတီစုဖွဲ့မှာအရင်ပါခဲ့တဲ့ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်တို့မပါတော့တဲ့ဒီဆွေးနွေးပွဲရဲ့နောက်ဆုံးရလဒ်အပေါ်မေးရမှာ ANP ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလှက
ကျွန်တော်ကဒီအစည်းအဝေးကိုလေ information သိတတ်တာမရှိတဲ့အတွက်ကျွန်တော်ကကျွန်တော်ဘက်ကတော့ကသိပြောစာဟောမရှိသေးဘူးဒါပေမဲ့ကျွန်တော်သိတော့ပြောရင်တော့ကဒီနိုင်ငံရေးပါတီအစုဖွဲ့ဆိုတဲ့ဒီအခုဖွင့်ထားတဲ့အဲဒီအစုဖွဲ့ကတော့ကတလားတကြိမ်လောက်တော့ကအခုဖွင့်ဆိုတဲ့ဘူရှူရပြည်ဥဆောင်တဲ့ကော်မတီနဲ့တော့ကတလားတကြိမ်လောက်တော့ကပုံမှန်လောက်ဒီလာပိုင်းအတွင်းတော့မှာတွဲဆုံဖြစ်တယ်ဆိုတော့ကျွန်တော်သိကြတယ်ဒါပေမဲ့ပုံမှန်လင်းပြောရင်ကျွန်တော်တို့လည်းအဲ့ဒီပေါ်မှာကျွန်တော်တို့ဒီပါတီကတာဝန်ပေးထားတဲ့ပုံကိုပိုင်ပါနေတဲ့တော့မှတိတ်ကြည်ကြည်တန်းတန်းကျွန်တော်တို့တိတ်ပေါ်မှာဆွေးနွေးဖြစ်တဲ့အစီအနေမျိုးတော့တိတ်မရှိဘူးဘာဖြစ်ဆိုရင်ဒီဆွေးနွေးပွဲတွေကလေဟိုတိတ်အရွေးကဟိုမြန်မြန်ဆန်ဆန်မရှိဘူးအလွန်တရာနှိကွေတဲ့ပုံစံမျိုးပဲရှိတယ်အဲဒါကြောင့်ဒီအရွေးကရှိမလားမရှိဘူးလားဆိုတဲ့အပေါ်မှာတော့ကျွန်တော်တို့စောင့်ကြည့်ရအောင်ပဲထင်တယ်ကွာ
အဲ့ဒီတော့အခုသဘောတူထားတဲ့ဖွဲ့စည်းပုံဆိုင်ရာပြောင်းလဲမှုပေါ်ဆက်မေးရမှာဥတာထွန်းလာကပဲ
အင်းဒီပုံမှန်နှစ်၆တိကိုပြင်မယ်ဆိုတော့ကလွန်ခဲ့တဲ့လကလေးဒီ UPDGC နဲ့ဒီနိုင်ငံရေးပါတီအစုဖွဲ့နဲ့ဒီဘူချိုကြီးရပြည့်ဥဆောင်တဲ့ဒီ NLSPC ကော်မတီနဲ့စဖိနေတာမှာတော့ကအဲ့လိုပုံမှန်နှစ်ချက်တည်းကိုပြင်ဖို့ဥစ္စာကိုတဖို့တူညီမှုကျွန်တော်တို့အဲ့လိုကြားမိနေဒါပေမဲ့ဒီနှစ်ချက်တည်းကိုပြင်မယ်ဆိုတာကဒီဖွဲ့စည်းပုံရှင်ရဲ့ဥပဒေကိုပြင်မယ်ဆိုရင်လွှတ်တော်ရှိရမယ်လွှတ်တော်ကတစင်ပြင်မှရမယ်ဆိုတဲ့တဖို့ထောမျိုးကိုပဲတဖို့တူတယ်လို့ကျွန်တော်တို့ကအဲ့လိုဟိုမြင်တယ်အဲ့ဒါကြောင့်ပုံမှန်နှစ်ချက်တည်းကိုပြင်ဖို့တဖို့တူတယ်ဆိုတာကဒီနတ်ဆကကောင်စီကဟိုညွှန်မဲ့ထားတဲ့ဒီ2023ရွေးကောက်ပွဲအလမ်းမှာလွှတ်တော်ပေါ်လာရင်ပြင်ဖို့အတွက်တမတော်ဖက်ကအဲ့ဒါကိုသဖို့တူတယ်ဆိုတော့သဖို့တော်မျိုးကိုပေးတယ်လို့တော့ကျွန်တော်အဲ့လိုနားလေတယ
်ဒီနေရာမှာအခုသဘောတူညီထားတာကနေရှေ့ဆက်ဖြစ်လာနိုင်ဖို့ကိုဆက်မေးရမှာ SNDP ဥက္ကဋ္ဌဦးဆိုင်အပေါင်းက
ဟိုအခြေခံဥပဒေရလေသူကလက်နှစ်ပဲတက်တန်းရှင်တနည်းပြတော့6လ6လနှစ်ချိန်တက်တန်းပို့မယ်ပြီးလို့ရှိရင်ကာလုံကိုပြန်ပြီးတော့အာဏာလွှဲပြောင်းရမလဲကာလုံဆိုတော့အဲ့ဒီမှာအကြီးဆုံးကယာယီသမ္မတဦးမင်းဆွေအကြီးဆုံးဖြစ်သွားပြီပေါ့အဲဦးမင်းဆွေက6လတော့တည်းမှာသူကရွက်ောက်ပွဲလုပ်ပေးဖို့တော့သူတာဝန်ရှိတာပေါ့နော်အဲ့ဒါကြောင့်လို့ပြောနေကြတာဒီဝန်ကြီးချုပ်ကလည်းပြောတော့ဩဂလ2023ကရင်ရွက်ောက်ပွဲပြန်လုပ်မယ်လို့ပြောတယ်ဒါပေမဲ့ရွက်ောက်ပွဲကျွန်တော်ခံမှန်းကြည့်တာပေါ့နော်ဩဂုတ်လကြီးကမိုးတင်းဖြစ်နေတော့ရုပ်ရည်ကာလ3လဆိုတော့လဲတိုးနေတာပေါ့နော်ပြောလို့မရအောင်နော
်အဲ့ဒီတော့ရေကောက်ပွဲတွေကနောက်ကိုဆုတ်သွားနိုင်တဲ့အနေအထားရှိတဲ့သဘောလားလို့မေးရမှာဦးဆိုင်အိုင်ပေါင်းကပဲ
အဲနောက်ဆိုလဲ အများဆုံး3လပေါ့ကျွန်တော်နှစ်လရာသီဥတုကြောင့်ပါခတ်မှန်းတာပေါ့နော်အဲ့ဒီလလည်းဖြစ်နေတယ်နောက်လည်းနလ3လလောက်ဆုံးနေတယ်ဘာလို့လဲလက်နာ3လကျွန်တော်စဉ်းစားတာပြုံးရကလာ3လပေးရမလဲဟို2030တုန်းကလည်းနိုဝင်ဘာလောက်တယ်ဗျာ15လဲနိုဝင်ဘာ2020လဲနိုဝင်ဘာပဲမလားအလုံးကနိုဝင်ဘာလပဲလောက်တာများကျွန်တော်နိုင်ငံကနိုဝင်ဘာလမှာစောင်းတွင်းထောက်တွေ့တဲ့ရာသီရောက်တာပေါ့အဲ့ဒီအချိန်ကျမှမိုးလေတုတ်ကစ်တော့အဲ့ဒီအချိန်ဖြစ်ဖို့များတယ်လို့ပဲကျွန်တော်ကညှို့လင်းရတာနော်ညှို့လင်းရတာကျွန်တော်လည်းမတိကြောက်လေနော
်အခုလိုရွေးကောက်ပွဲမတိုင်ခင်မှာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားဆွေးနွေးပွဲရလက်တွေကလည်းအရွေးသိမ့်မရှိသေးတာမို့လက်ရှိရခိုင်ကလွဲပြီးတိုက်ပွဲဖြစ်နေတာတွေပိုပြင်းထန်လာမှစိုးရိမ်နေရတယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒေတာရင်းနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုအလှည့်ပေးလိုပါတယ်အပြည်ပြည်ဆိုင်ရာကမ္ဘာ AIDS နဲ့ War AIDS နဲ့အထိတ်မှဖြစ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမဲဆောက်ဆေးရုံကြီးမေရော်ဆေးကန်းနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းများလူမှုအခြေပြုအဖွဲ့အစည်းတွေကပညာပေးဟောပြောပွဲတွေကိုပူးပေါင်းလှုပ်ဆောင်ခဲ့ကြပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကမဲတော်ဆေးကန်းမှာတော့မဲဆောက်ဆေးရုံကြီး NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေ HIV နဲ့အတူရှင်တွဲနေထိုင်တဲ့သူတွေအားလုံးစုပေါင်းပြီးအပြည်ပြည်ဆိုင်ရာကမ္ဘာ AIDS နဲ့အထူးအမှတ်ဖြင့်ပညာပေးဟောပြောပွဲတွေကိုလုပ်ခဲ့တာပါဒီပွဲမှာပဲအစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ SMU အဖွဲ့ကဆီယမနော်ဒါကတော့ဆေးတွေကိုအဆက်မပြတ်တောက်ဖို့နဲ့HIV ကူးစက်မှုတွေမဖြစ်အောင်ဘလို့ကာကွယ်နေထိုင်သင့်တယ်ဆိုတာကိုပညာပေးဟောပြောခဲ့ပါတယ်
။ဘလို့မဖြစ်ဘူးဘလို့ပဲလို့အတားကိုမရှိတော့ဘူးမှာပဲเนาะဒါကြောင့်မို့ဒီအချိန်မှာအရင်ရှိတဲ့အချိန်ဖြစ်တယ်เนาะမျက်စိနဲ့မမြင်နိုင်ဘူး။ကြားမှာတဲ့လူအနေနဲ့ဒါ HIV ကိုလည်းအသက်ရှင်နေတဲ့လူဖြစ်တယ်เนาะအဲ့ဒီအားကိုယောဂစားရှိတာပဲဖြစ်ဖြစ်ဆင်းတော့တဲ့အချိန်မှာပဲဖြစ်ဖြစ်လူတွေအားကြားမှာတော့တွေ့ရတယ်เนาะဆိုတော့ဒါကတော့ HIV နဲ့သက်ရှင်နေတဲ့လူเนาะဒါပေမဲ့နှိမ့်ကြလာတဲ့အများနည်းနည်းလေးเนาะကြာလာတဲ့အများ HIV ကိုတွေရာသူအငိမ့်ကနေဘူးသူများလာတယ်เนาะကိုယ့်ရဲ့ပြည်ပြုံးတော့မှဝင်ပြီးတော့ဒီမှာเนาะသူကကိုယ်တွေကွာတာတော့ကြာလာတဲ့အများမဖြစ်တဲ့ပြည်ပြုံးတာလဲဝါတယ်เนาะပြည်ပြုံးတွေလဲဝါတော့ HIV ကိုတွေရာများလာတယ်เนาะ
မဲဆောက်ဆေးဦးကြီးကတာဝန်ရှိသူတို့ကတော့အခုဆိုရင်မြန်မာပြည်သားလူနာအသစ်တွေကိုလက်ခံရတာတွေရှိကြောင်းနဲ့သူတို့အနေနဲ့ ARV ဆေးရနိုင်တဲ့နည်းလမ်းတွေကိုညွှန်ပြမှုတွေလုပ်ပေးနေတဲ့ဆိုတဲ့အကြောင်းကိုလည်းပြောပြပါတယ်
ผู้ป่วย HIV นะคะสามารถได้รับยานะคะแล้วก็ใช้ชีวิตอยู่กับสังคมหรือว่าเพื่อน
အခုဆိုရင်အရင်ကထက်စာရင် HIV ပိုကူးစက်သူတွေများလာပြီးတချို့လူနာတွေဟာသူတို့ကူးစက်နေတာတွေကိုသိပေမဲ့အိမ်နောင်တွေထပ်ပြုတာတွေဆေးတွေကိုဆက်မတော့ပဲဖျက်ပစ်တာတွေကြောင့်ကိုယ်ခံအားနည်းပြီးသေလူမျိုးပါကျန်းမာရေးထိခိုက်မှုတွေကြုံရတယ်လို့လည်းကိုယ်တွေ့ကြုံခဲ့ရတဲ့လူနာတူကလည်းအခုလိုပြောသွားပါတယ်
အခု HIV ရှင်ကတော့ဒီမှာတစ်နေ့တော်တော်ဖျက်သွားပါတယ်၄နေ့ကျော်မှအိမ်နောင်ကြတော့သူကအမျိုးသားအမှုပြောရဲဘူးကတော့ဒီမှာမျိုးသားခံထောက်ပါလားမောင်ကြောရတဲ့ခါတော့ဒီမှာတနည်းချောင်းဆေးပြတ်သွားပါတော့နော်ပြတ်သွားတဲ့ခါတော့ဒီမှာအင်းနောက်ကိုဖြတ်တဲ့အတွက်ကြောင့်ဘောတော့ဒီဆေးရဲ့ဒီဆေးကခွေးတမရီတော်ထိုင်ထားပေးတဲ့ဟာကိုကိုယ့်ကိုယ်ကိုဖြတ်ပြတဲ့အတွက်ကြောင့်ဒီမှာဒီဆေးရဲ့ချုပ်တို့ကိုခံစားရတော့နော်
ထိုင်းမြန်မာနယ်စပ်မှာတော့2019-2020ခုနှစ်မှာမဲတော်ဆေးကန်းကနေမြန်မာရွှေပြောင်းလို့တမ3300ကျော်ကို HIV ပိုးစစ်ရမှာ100ရာခိုင်နှုန်းပိုးတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ကိုဗစ်ကပ်ဘေးကာလမှာတော့လူတွေစုဝေးတာတွေမလုပ်ရတာတွေဆေးကန်းကဌာနဆိုင်ရာတချို့ယာယီပိတ်လိုက်ရတာတွေရှိတာကြောင့်ကိုဗစ်ကပ်ဘေးကာလမှာလူအတော်များများကိုစစ်ဆေးတာတွေမလုပ်နိုင်ခဲ့ဘူးလို့လည်းဆိုပါရယ်လက်ရှိမှာတော့မဲတော်ဆေးကန်းတစ်ခုထဲမှာပဲ ARV ဆေးပေးနေရတဲ့မြန်မာရွှေပြောင်းလူသမား300ဝန်းကျင်ရှိနေပါတယ်တခြားလက်လန်းမမီတဲ့မြို့နယ်တွေကလူတချို့ကတော့ဆေးဝါးရရှိဖို့အခက်အခဲတွေရှိနေတယ်လို့လည်းပြောကြပါရယ်မြန်မာနိုင်ငံရေးမတည်ငြိမ်မှုဖြစ်နေတဲ့လက်ရှိကာလမှာတော့ထိုင်းမြန်မာနယ်စပ်မှာ ARV ဆေးဝါးပြက်လက်နေသူတွေအများအပြားရှိနေတယ်လို့လည်းပညာပေးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါရယ်ရှင်
မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကပဖလားဘောလုံးပွဲဆိုင်ရာသတင်းဆောင်မတပုတ်ကိုဆက်ပြီးတင်ပြပါမယ်။နိုင်ငံအလိုက်ဘောလုံးအသင်းပုံတွေကိုကတ်ကြတာကဘရာဇီးမှာခေတ်စားနေပါတယ်။ ဘောလုံးသမားတွေရဲ့ပုံကိုဆိုင်ရာနိုင်ငံအလိုက်ကတ်ချတာပါဈေးကလည်းဝယ်လိုအားပေါ်မှာမူတည်ပြီးတော့မြင့်နေပါတယ် AP သတင်းဆောင်မကိုဥတည်မောင်တန်တင်ပြထားပါတယ်ရှင
်ကတ်တာမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာဘရာဇီးလ်အသင်းအတွက်မျောလင်းချက်တွေမြင့်မားနေကြပါတယ်ရီယိုဒီဂျနဲရိုမြို့သားတီယာဂိုအက်စ်ကအခုလိုပြောပါတယ
်မွန်တစီယောဇ်နဲ့အဂျန်တီဘရာဇီးလ်ကျွန
်တော်တို့အတော်ကြီးစိတ်ဆောနေကြတယ်ဗျဘရာဇီးပြည်သားတွေအဖို့ကမ္ဘာဖလားကို6ကြိမ်မြောက်ရကျင်ကြတာပေါ့ဗျာနေမာကယူပေးလိုက်မယ်လို့ကျွန်တော်တို့ယုံကြည်နေကြတယ်ဗ
ျမြို့ရဲ့အခြားတစ်ဖက်မှာတော့လူတွေကဘောလုံးသမားတွေရဲ့ပုံတွေကိုရှာနေကြပါတယ်ကမ္ဘာဖလားပွဲမှာတိုင်းပြည်ကလေးကအသင့်ပုံတွေထားပြီးဖြစ်တဲ့အသင့်အသီးသီးရဲ့ဓာတ်ပုံစာအုပ်အယ်ဘမ်တွေမှာဆိုင်ရာဘောလုံးသမားတွေရဲ့ပုံကိုနာမည်နဲ့အန်ကျအယ်ဘမ်မှာကတ်နိုင်အောင်ကြိုးစားနေကြတာပါဒါကဘရာဇီးလ်မှာတော်တော်ခက်ဆားနေပါတယ်လူတွေကသူတို့စာအုပ်ကိုအပြည့်ကတ်နိုင်အောင်ကြိုင်ဆိုင်နေကြပါတယ်။ဒိုင်းပြည်ပေါင်း32ပြည်ကရှင်ပြိုင်ကြတာမို့ကတ်ရမဲ့ပုံပေါင်းက680ရှိပါတယ်။ပုံတွေစုဆောင်းနေသူအသက်10နှစ်အရွယ်အာသာစီဘာကအခုလိုပြောပါတယ
်
။ကတ်တာပြီးပြီ၊အီကွေဒိုပြီးတဲ့လောက်ရှိပြီ၊စီနီဂေါပြီးဖို့တခုလိုနေတယ်။နယ်သာလန်ပြီးပြီ၊အင်္ဂလန်ပြီးပြီ၊အီရန်ပြီးတဲ့လောက်ပါပဲ။အမေရိကန်ပြီးပြီ၊ဝေးပြီးတဲ့လောက်ရှိပါပြီ။
တချို့ရုပ်ပုံတွေကတခြားပုံတွေထက်ဈေးပိုများပါတယ်။စီဘရာကခရစ်စတီယာနိုရိုနယ်ဒိုပုံကိုလိုက်ရှာနေတာပါ။သူ့ပုံကရဖို့ခက်နေပါတယ်။ဓာတ်ပုံစာအုပ်အယ်ဘမ်ကိုဖြည့်နိုင်ဖို့ဆိုရင်ကတ်ရမယ့်ပုံပေါင်း4832ပုံကိုဝယ်ပြီးလဲလှယ်ကြရမယ်လို့သင်္ချာသမားတွေကပြတ်ပြကြပါတယ်။ငါးပုံကိုအမေရိကန်ဒေါ်လာအားဖြင့်85စင်လောက်ကျတင်တာမို့အများစုအတွက်တော့မတတ်နိုင်ကြပါဘူး။ဒီတော့လဲကြရပါတယ်။အဲဒီလိုကရမဲ့ပုံတွေကိုထုတ်တဲ့ဆိုပေါလိုမျိုးကပါနီနီကပုံတွေလဲလှယ်ပွဲကိုအောက်တိုဘာလကကျင်းပခဲ့ပါတယ်။အဲဒီပွဲကိုလူ1500နီနီတက်ရောက်ခဲ့ကြတာမို့ကမ္ဘာဖလားဘောလုံးပွဲရဲ့စတစ်ကာလဲလှယ်ပွဲမှာအကြီးမားဆုံးအဖြစ်ဂီနီးစာကျင်းစည်ရင်းဝင်သွားခဲ့ပါတယ်။ပုံတွေကိုပြန်ရောင်းသူတွေစီကဝယ်ခြင်းအဖြစ်လဲဖြည့်ရှင်းနိုင်ပါတယ်လို့လမ်းဘေးဈေးတဲ့ပုံရောင်းသူအဇီကွီယာစီဗာရီနိုကအခုလိုပြောပါတယ်
အဖက်ဒရီမေဟူဒူမိုမန့်တိုအာဖီဂူနီ
ယောလောဇေခေစားနေတာကတော့နေမာရဲ့ပုံပါပဲဒီပုံမှာဈေးအကြီးဆုံးဖြစ်ပါတယ်ရွှေအဆင့်ပါပဲရွှေကတော့အွန်လိုင်းပေါ်မှာအလိုချင်ကြဆုံးပုံပါဘရာဇီးငွေ 8,000 လောက်ပေးရပါတယ်အမေရိကန်ဒေါ်လာ 1,290 ပေါ့ဒါပေမဲ့အခုကျွန်တော်ရောင်းတာကဘရာဇီးငွေ 1,000 အမေရိကန်ဒေါ်လာ 185 ဒေါ်လာနဲ့ပ
ါအခုလိုပုံတွေကကစားကြတာကကလေးတွေကြားမှာခေစားကူးဆက်နေပါတယ်မိဘတွေနဲ့အဖိုးဖွားတွေပါကစားလာကြတာပါပုံကပြားကိုလဲလှယ်ကြတာကဈေးတွေမှာရောကျောင်းတွေမှာပါလဲကြတာပါပုံစုဆောင်လဲလှယ်သူ Olanti Recente ကအခုလိုဆိုပါတယ
် Eu tô trocando pro meu neto
ကျမအသက်73နှစ်ရွယ်မြေးအတွက်လာလဲတာပါကျောင်းသားနေတော့သူပါမလာနိုင်ပါဘူ
း Vito Barreto ကလည်းအခုလိုပြောပါတယ
် Eu venho mais para trocar pro meu filho né ele tem 7 anos de idade.
ကျွန်တော်သားအတွက်ပုံလာလဲတာပါသူက9နှစ်ရှိပါပြီသားကဓာတ်ပုံစာအုပ်အယ်ဘမ်ကိုကြိုက်ပါတယ်သူ့ကိုကူညီရင်ကျွန်တော်လဲကမ္ဘာဖလားပွဲဓာတ်ပုံစာအုပ်ကျွမ်းကျင်သူဖြစ်လာရောဗ
ျမြို့တော်ရဲ့ recreo ရပ်ကွက်မှာတော့ကလေးတွေကတငယ်ချင်းတွေကြားမှာပုံတွေလဲကြပါတယ်ယောဂအတန်းပြီးတော့မိခင်တွေဟာသူတို့စုံနေကြစုံရက်မှာတွေ့ကြတာပေါ့ပုံစုဆောင်တဲ့ကလေးရဲ့အမေ Patricia F ကအခုလိုပြောပါတယ်
Quando começou essa moda de figurinha, eu não fui muito a favor.
Disse que a Crisala era uma saima pa pao. Ta bolo ma chai khu le. Daimae tha tu chao ma khe phit la ro. Tu a dabou sa au wae khai ma yo. Khle ga sa su de. Naw song no le yin poun du re tu si ma mya ni yo shin.
Alexi McFly ga do Cristiano Ronaldo ye poun go twet bi.အခုလိုပြောပါတယ်
။ He's better than Neymar because Neymar cries a lot.
His name is Ronaldo ကနေမာထက်ပိုကောင်းပါတယ်။ဘာကြောင့်လဲဆိုတော့နေမာကအများကြီးငိုတတ်တယ်လေ
။မိခင်တယောက်ဖြစ်တဲ့ Anna Marie Estep ကတော့အခုလိုအကောင်းမြင်ပါတယ
်။ Ah, y legal que vai aprendendo sobre os países, né?
တိုင်းပြည်အမျိုးမျိုးအကြောင်းကလေးတွေသိကြတော့ကောင်းပါတယ်။နာမည်အမျိုးမျိုးညနာပုံစံအမျိုးမျိုး
။ကမ္ဘာဖလားဘောလုံးပြိုင်ပွဲနဲ့အပြိုင်ဘရာဇီးလ်နိုင်ငံမှာတော့ကမ္ဘာဖလားဓာတ်ပုံပြိုင်ပွဲကိုစင်နွဲနေကြကြောင်းပါခင်ဗျာ
ဥတင်မောင်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုစီစဉ်တွေကိုရုပ်သံကနေပါတို့ချက်ထုတ်လွှင့်ပေးနေပါတယ်ဒါပြင်ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအသံလွှင့်ချိန်နဲ့ဒ တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင်VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ2ရက်တောက်ချန်နေ့မနေ့ကင်းစီစဉ်တွေကိုလှိုင်းထိုမီတာ3048တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်၊ကျန်းမာရေး၊တိုင်းရင်သတင်းလွှာတို့ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရအောင်ပါ။စစ်ကောင်စီအာဏာသိမ်းပြီးနှစ်လအကြာမှာရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့တခြားနိုင်ငံရေးအင်အားစုတွေစုပေါင်းပြီးဖက်ဒရယ်ပြည်ထောင်စုချိန်ညာစရန်ကိုထုတ်ပြန်လိုက်ပါတယ်။ဒီအကြာဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။အမျိုးသားပြန်လည်တည်မြဲရေးကိုဦးစားပေးပြီးစစ်တပ်နဲ့ပလဲနံပါတ်1အောင်ကြိုးပမ်းခဲ့တဲ့ဒေါ်စုနဲ့ NLD အစိုးရကိုစိတ်ပြတ်တဲ့တိုင်းရင်းသားအဖွဲ့တွေရှိပါတယ်။ဒါပေမဲ့ဒီအခြေအနေဟာစစ်အာဏာသိမ်းတဲ့အခါမှာလုံးဝပြောင်းလဲသွားပါတယ်။စစ်ကောင်စီတက်လာပြီးနှစ်လအကြာမှာထုတ်ပြန်တဲ့ Federal ပဋိညာဉ်ကိုကြည့်ရင်2008အခြေခံဥပဒေကိုအသိအမှတ်မပြုတော့ဘဲအာဏာရှင်စနစ်မှန်မှန်ပပျောက်ရေး Federal ပြည်ထောင်စုတည်ထောင်ရေးနဲ့အရတပ်ပြည်သူအစိုးရပေါ်ထွန်းရေးစတဲ့ရည်မှန်းချက်တွေကိုအကောင့်ထည့်ဖော်ဖို့ဆုံးဖြတ်တာကိုသာတွေ့နိုင်ပါတယ်။ဒီအချက်တွေကိုစုပေါင်းအကောင့်ထည့်ဖော်မဲ့အစုအဖွဲ့တွေဟာလွတ်တော်ကိုယ်စားပြုကော်မတီအပါအဝင်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေစစ်အာဏာသိမ်းမှုကိုစတင်တဲ့နိုင်ငံရေးပါတီတွေ CDM အဖွဲ့အစည်းတွေလူထုတပိတ်လှုပ်ရှားမှုအဖွဲ့တွေတိုင်းရင်းသားတော်လှန်ရေးအဖွဲ့တွေနဲ့ကြာကာလပြည်내ဖက်ဒရယ်ကိုစားပြုအဖွဲ့တွေစတာယူပါဝင်ပါတယ်ဖက်ဒရယ်ပြည်ရင်ကိုစုပေါင်းရေးသားပြီးအကောင့်ထည့်ဖော်မယ်လို့ဆိုပါတယ
်ဖက်ဒရယ်ပြည်ရင်ကြီးညာစရန်ကိုနှစ်ပိုင်းခွဲထားပါတယ်အပိုင်း1မှာဥတီချက်ရည်ရွယ်ချက်နိုင်ငံရေးလမ်းပြမြေပေါ်ဖက်ဒရယ်ညွန်မှန်းချက်နဲ့စံတန်ဘိုးဖက်ဒရယ်တည်ဆောက်ရေးဆိုင်ရာလမ်းညွန်အခြေခံမှုစတာတွေပါဝင်ပါတယ်ဖက်ဒရယ်ပြည်ထောင်စုကိုကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ပြည်내တွေနဲ့ဖွဲ့စည်းထားတာမို့ပြည်ထောင်စုဝင်ပြည်내အလုံးဟာနိုင်ငံရေးအရတန်းတူတယ်လို့ဆိုပါတယ်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့တက်ဆိုင်တဲ့အစုအဖွဲ့တွေရဲ့စူပေါင်းရီမှန်ချက်ကိုပေါ်ပြတဲ့အပိုင်းဖြစ်ပါတယ်တိုင်းရင်းသားလက်နက်ကင်တွေလိုလာတဲ့ဖက်ဒရယ်ယူဆတွေကိုအပိုင်းတစ်မှာရှင်းလင်းပေါ်ပြထားပါတယ်အပိုင်းနှစ်မှာတော့ကြားကာလဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအစီအမံတွေအကြောင်းရှင်းလင်းတင်ပြထားပါတယ်အပိုင်းတစ်ပါရည်ရွယ်ချက်နဲ့လမ်းပြမြေပုံကိုအကောင့်ထည့်ဖော်မဲ့လုပ်ငန်းအဆင့်ဆင့်ကိုလည်းအပိုင်းနှစ်မှာဖော်ပြထားပါတယ
်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရာမှာအခြေခံမူကိုအပိုင်းတင်မှာဖော်ပြပါတယ်ပြည်ထောင်စုမှာပါဝင်တဲ့ပြည်내ကပြည်သူလူထုဟာအချုပ်အခြာအာဏာရဲ့မူရင်းပိုင်ရှင်တာဖြစ်တယ်လို့ဆိုပါတယ်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိတဲ့ပြည်내တွေစုပေါင်းပြီးပြည်ထောင်စုကိုဖွဲ့စည်းတဲ့အတွက်ပြည်내အလုံးနိုင်ငံရေးအရာတန်းတူဖြစ်တယ်လို့ဆိုပါတယ်ပြည်내ရဲ့အခြေခံဥပဒေကိုပြည်내ကပြဋ္ဌာန်းရပါလိမ့်မယ်ဖက်ဒရယ်လုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့တွေအားလုံးဟာရွေးကောက်တင်မြှောက်ထားတဲ့အယတအစိုးရအုပ်ချုပ်မှုအောက်မှာရှိတယ်လို့ဆိုပါတယ်ပြည်내ရဲ့ဘုံအကျိုးစီးပွားအတွက်ကျင့်သုံးဖို့လိုအပ်တဲ့အခွင့်အာဏာကိုဖက်ဒရယ်ပြည်ထောင်စုအစိုးရကိုအနှင်းပြီးမအနှင်းမဲထားတဲ့ကျွင့်ကြံအာဏာကိုသာပြည်내ကရယူတယ်လို့ဆိုပါတယ
်နိုင်ငံရေးအာဏာ၃ရပ်ဖြစ်တဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာကျင့်သုံးပိုင်ခွင့်ရှိတာဟာနိုင်ငံရေးအရာကိုယ်ပိုင်ပြဋ္ဌာန်းခွင့်ဖြစ်ပါတယ်။ပြည်내တွင်ကျင့်သုံးရမယ့်အခြေခံဥပဒေကိုရေးဆွဲပြဋ္ဌာန်းခွင့်ရှိတာဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ဖြစ်ပါတယ်။လူမျိုးပေါင်းစုံနေထိုင်တဲ့မြန်မာနိုင်ငံမှာနိုင်ငံတော်အကြီးအကဲသမ္မတကိုပြည်내ကိုယ်စားပြုအမျိုးသားလွှတ်တော်ဒါမှမဟုတ်အထက်လွှတ်တော်ကရွေးကောက်တင်မြှောက်ရပြီးအုပ်ချုပ်ရေးရန်တရားကိုတိုက်ရိုက်ကန့်တွယ်မဲ့ဝန်ကြီးချုပ်ကိုပြည်သူလွှတ်တော်သို့မဟုတ် အောက်လွှတ်တော်ကရွေးချယ်တင်မြှောက်ရပါလိမ့်မယ်ဖက်ဒရယ်စနစ်မှာကိုယ်ပိုင်အုပ်ချုပ်ရေးနဲ့စုပေါင်းအုပ်ချုပ်ရေးရောဆက်ထားတာမို့ကာကွယ်ရေးမှာလည်းပြည်နယ်နဲ့ပြည်ထောင်စုဆိုပြီးနှစ်ပိုင်းရှိမယ်လို့ဆိုပါတယ်ပြည်နယ်ရဲတပ်ဖွဲ့နဲ့လုံခြုံရေးတပ်ဖွဲ့ကိုလိုအပ်တယ်လို့ဖွဲ့စည်းနိုင်ပါတယ
်ပြည်ထောင်စုနဲ့လုံခြုံရေးကာကွယ်ရေးဆိုင်ရာဥပဒေတွေကိုဖက်ဒရယ်တော်ကရေးဆွဲပြဋ္ဌာန်းပြီးဖက်ဒရယ်တပ်ဖွဲ့ရဲ့အသုံးစရိတ်ကိုစစ်စစ်အတည်ပြုပေးရမယ်လို့ဆိုပါတယ်ပြည်နယ်ရဲအဖွဲ့နဲ့ပြည်နယ်လုံခြုံရေးတပ်ကိုတရားဖွဲ့စည်းပြီးပြည်နယ်အစိုးရလက်အောက်မှာထားရပါလိမ့်မယ်သူတို့ရဲ့အသုံးစရိတ်ကိုတပ်ဆိုင်ရာပြည်နယ်လွှတ်တော်ကစစ်စစ်အတည်ပြုရပါလိမ့်မယ်ဖက်ဒရယ်နိုင်ငံမှာအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီကိုဖွဲ့စည်းရမယ်လို့ဆိုပါတယ်ဒီကောင်စီမှာပြည်နယ်ကကိုယ်စားလှယ်အ ਨੇ စုံတဦးစီပါဝင်ရမယ်လို့လည်းဆိုပါတယ်ဖက်ဒရယ်စနစ်မှာပြည်နယ်အုပ်ချုပ်ရေးနဲ့ပြည်ထောင်စုအုပ်ချုပ်ရေးကိုရောစပ်ထားတာမို့နိုင်ငံတော်ကာကွယ်ရေးမှာပြည်နယ်နဲ့ပြည်ထောင်စုဆိုပြီးနှစ်ပိုင်းရှိမယ်လို့ဆိုပါတယ်ပြည်နယ်ရဲတပ်ဖွဲ့နဲ့လုံခြုံရေးတပ်ဖွဲ့ကိုလိုအပ်တယ်လို့ဖွဲ့စည်းနိုင်ပါတယ်ဖက်ဒရယ်ပြည်ရင်ကိုစီပေါင်းရေးသားပြဋ္ဌာန်းပြီးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုစုပေါင်းခေါင်းဆောင်မှုနဲ့စုပေါင်းအကောင့်တွေပေါ်သွားမယ်လို့ကြေညာထားပါတယ်2022ဇန်နဝါရီလနောက်ပိုင်းမှာအွန်လိုင်းကကျင်းပတဲ့ပထမအကြိမ်ပြည်သူညီလာခံကအတည်ပြုတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမရေသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ခုတော့အပတ်စဉ်ကျမရေအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီသတင်းပတ်ကျမရေကဏ္ဍမှာတော့ကိုကိုကိုအဆုံးစီရင်မှုကနေကာကွယ်ရေးအကြောင်းကိုပြောပြထားပါတယ်။ဒီအဆုံးစီရင်မှုကနေကာကွယ်ရမှာပညာပေးမှုတွေပိုလိုလာတာအပြင်ဘေးကကူပင်းနိုင်မဲ့လူမှုကူညီရေးကိုရဲ့လူမျိုးရှိဖို့အရေးကြီးဆုံးဖြစ်တယ်လို့စိတ်ချမ်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်ဒီလူမှုကွန်ရက်မျိုးလိုအပ်ပြီးအခုလိုကာကွယ်နိုင်ဖို့တခြားဘာတွေအရေးကြီးပါသေးတယ်လဲ။ဒီအကြောင်းဩစတြေးလျအခြေစိုက်စိတ်ချမ်းမာရေးအထူးကူသမားတော်ကြီးမြန်မာစစ်တက္ကသိုလ်ရဲ့ဂုံတူးဆောင်ပါမောက်ခဒေါက်တာရေမွန်တင့်ဝင်းကိုကိုဝင်းမင်းကမြင်းမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပမောကဒေါက်တာရေမွန်တင်ဝဲခင်ဗျာကျွန်တော်တို့ဒီကိုကုတ်ကိုစုံစည်မှုတွေစိုးရင်စရာဖြစ်လာရတာအတွက်ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဘာကြောင့်ဖြစ်ရတာလဲဘယ်လိုကာကွယ်နိုင်တာကိုရည်ပူရပေါ့နော်ဒီသူခံစားချက်ကိုနားထောင်ပေးဖို့အဆုံးစင်ဖို့ရှိမရှိကိုမေးကြည့်ဖို့နဲ့ကုသလို့ရတာကိုနားလည်အောင်ရှင်းပြပေးဖို့တွေကိုပြောခဲ့ပါတယ်ဆရာဒီတစ်ပတ်တော့ဆရာကြီးဒီကာကွယ်ရေးအသေးစိတ်တွေကိုပို့ပြောမှာမို့အခုဒီကာကွယ်ရှင်အနေနဲ့အဓိကပါကြိုသိထားတဲ့နာကိုစရှင်းပြပေးပါလားဆရာကြီ
းအဲ့တော့တို့ education ကြီးလို့ပါတယ်တို့ information ခေါ်တာပေါ့လေတို့ ਨੇ ဒီ psycho education ပေါ့ဒီ suicide ဆိုတဲ့ဥစ္စာကဖြစ်နိုင်တယ်ဆိုတဲ့အကြောင်းရယ်နော်ဒါကစိတ်ဖြစ်မှုသိပ်ပြစ်ထန်လာရင်လူတိုင်းတော့တို့ခံစားမှုရှိတယ်အဲ့မှာအခြေအနေအရင်ဒီအဲ့ဘက်ကိုတွန်းပို့သွားတဲ့နာဖြစ်တယ်နောက်တစ်ခုရေးကြည့်တာကဒီတို့မိမိကိုယ်ကိုလောက်ကြံမယ်လို့ဖြစ်လာအောင်အခြေအနေဖြစ်တဲ့အခါမှာအရေးကြီးဆုံးအချက်ကာကွယ်နိုင်ဆုံးအချက်ကsocial support လို့ခေါ်ရတော့နော် network ရှိရမယ်မိတ်ဆွေပေါင်းစုံနေနဲ့ကသူ့ကို emotionally ထောက်ပံ့ပေးနိုင်တဲ့အနေအထားမှာရှိရမယ်အဲ့ဒါအဓိကအကြဆုံးချက်ပဲပြဿနာကဒီလိုမိမိကိုလှုပ်ရှားတဲ့အထိဖြစ်သွားတဲ့လူတယောက်ရဲ့တွေ့ကြုံတဲ့ဟာတွေကအထူးကြံခံစားရတော့သူကိုယ်ရဲ့ငိုလည်းသူ့ရဲ့စိတ်ကအနေအထားရလူတွေနဲ့မတွေ့ကြုံတော့ဘူးသူ့ရဲ့ကိုယ်လည်းမတင်လို့တဲ့အခြေအနေဖြစ်နေတယ်သူရှောင်ရှားနေတယ်ပေါ့အဲ့တော့အဲ့လိုဖြစ်တဲ့အချိန်မှာကိုယ့်ရဲ့မိတ်ဆွေအရင်းချာတွေနော်ဟို professional ဖြစ်စရာမလိုဘူးကိုယ်နဲ့ခင်မင်းတဲ့လူဖြစ်ဖြစ်စိတ်ချယုံကြည်လူဖြစ်ဖြစ်အဲ့ဒါကိုသတိထားမိပြီးတော့သူ့ပံ့ပိုးပေးဖို့ဆိုရဲပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပံ့ပိုးပေးတဲ့နေရာမှာအရေးပါနိုင်တာကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာကြီ
းအဲ့ဒီနေရာမှာကျွန်တော်တို့ဒီလိုမီဒီယာတွေလည်းအများကြီးရေးကြည့်ပါတယ်အဲ့ဒါတွေကစိတ်ဖြစ်စည်းမှုဖြစ်ပေါ်နေတဲ့လူတွေကိုယောပွားတော့ဘယ်လိုဆောင်ရွက်ရမလဲဘယ်လိုနည်းလမ်းနေရှိတယ်နော်ဆိုတက်ကြွတဲ့လူတွေနဲ့အကြမ်းတ်ဘယ်လိုအကူအညီယူရင်ကောင်းလဲဆိုတဲ့ဟာတွေကို information မျှဝေပေးဖို့လိုပါတယ်အဲ့ဒီအချိန်တည်းမှာပဲဒီလိုမီဒီယာတွေအနေနဲ့ကလည်းပဲဒီလို sensational media reporting လို့ခေါ်မျိုးပေါ့လေနော်လူတူတူတယောက်လုတ်တန်သွားပြီဆိုလို့ရှိရင်အဲ့ဒါကိုအများစုလူစားအောင်တင်ပြပေးတာဆိုလို့ရှိရင်လည်းပဲအဲ့လောက်နဲ့တော့ထားဖို့မကောင်းပါဘူး။ဘာလို့အဲ့လိုလုပ်မှန်းဆိုလို့ရှိရင်ကျန်တဲ့လူတွေကအဲ့ဒါကိုဟူတည်ပြီးတော့အနောက်ကအတူကိုပြီးလုတ်ကျင်တဲ့လူတွေအများကြီးများလာမယ်ပေါ့လေ။အဲ့ဒီမှာဒီ information ပေးဖို့ကအများကြီးအရေးကြီးပါတယ်။
ဟုတ်ကဲ့ဆရာ။ဒီနေရာမှာဒီလက်တွေ့အဓိကကာကွယ်ဖို့နည်းလမ်းဆိုရင်ရောဘယ်လိုအကြံပြုချင်လဲဆရာ။
အဲ့တော့ဘယ်လိုကာကွယ်မလဲဆိုလို့ရှိရင်တော့သူဖြစ်တဲ့အကြောင်းရင်းကလည်းကျွန်တော်ဆောစောရှင်းပြလို့အင်မတန်ခက်ခဲနေနေပြီးတော့ဘက်ဆောင်ကနေဖြစ်တာမျိုးပေါ့လေ biological psychological social ကျုပ်သူ့ကိုကာကွယ်တဲ့နေရာမှာလည်း ကျွန်တော် multi sector တွေပေါ့လေဖေပေါင်းစုံကနေပြီးတော့စဉ်းစားပြီးတော့ကာကွယ်ပေးဖို့လိုပါတယ်ဥပမာဆိုတော့လူတယောက်ကလို့အခြေအနေအားဖြင့်သူကအဲ့ဘက်ကိုတွန်းပို့နေတယ်သူကလုံးကြံနေဖို့အခြေအနေမျိုးရှိတယ်လို့ထင်တယ်ဆိုလို့ရှိရင်အဲ့ဒါကသူလုံနိုင်တဲ့ဒီစူးစိုက်လုပ်လို့ရတဲ့ပစ္စည်းပစ္စည်းတွေပေါ့ဥပမာပေကောင်းကျန်စီတဲ့မှာအုံချတဲ့ဟာဥပမာဘိုးတပ်စေလိုဟာမျိုးတွေဟိုလက်နက်တွေ kitchen knife တွေဒါတွေကိုရှောင်ရှားပြီးဒါတို့ဖယ်ရှားပေးဖို့လိုတယ်သူ့ကိုစောင့်ကြည့်ပေးဖို့လိုတယ်အဲနောက်တစ်ခါကျတော့အသက်ငယ်ရွယ်တဲ့လူတွေကြတော့လေသူတို့ကနည်းနည်း live အတွေ့အကြုံကနေပါနေတယ်အဲ့တော့ဒီလိုဖြည့်စည်းမှုကြီးတွေ့တဲ့အခါမှာသူတို့ဘယ်လိုတုံ့ပြန်မှာသူတို့မသိတဲ့အတွက်ကြောင့်သူတို့ကအဲ့ problem solving skill ပေါ့လေပြဿနာဖြစ်ရင်ဘယ်လိုရင်ဆိုင်ရမလဲကိုက်တွယ်နိုင်ရမလဲဆိုနည်းလမ်းတွေရအောင်နောက် life skill ပေါ့လေဘဝသင်ခန်းစာတွေအဲ့ဒါတွေအားလုံးသင်ကြားပေးဖို့လေ့ကျင့်ပေးဖို့ဆိုရင်အခြေခံသင်ကြားရေးအခြေအနေနဲ့တက်တန်တော့ပေါ့လေသူတို့ရဲ့ကြောင်းမှာဖြစ်ဖြစ်ကြက်မီမှာဖြစ်ဖြစ်အဲ့ဒါမျိုးတွေမှာသူတင်နိုင်ပြီဘူးလို့ပါတယ
်ဟုတ်ကဲ့ဆရာနောက်ရောဒီကာကွယ်ဖို့အရေးပါနေတာ
နော် treatment aspect အနေနဲ့ရောတိတ်ရေးကြည့်တယ်ခင်ဗျာအဲ့တော့ဒီမှာလည်းပဲဒီလူတွေကို suicide prevention ဆိုလို့ချင်တော့တခြားနိုင်ငံတွေအရေးရမှာတော့လေ suicide prevention strategy ဆိုလောက်ကြတာပေါ့လေလောက်တဲ့နေမှာအဓိကကြတာတော့ကျန်းမာရေးဝန်ထမ်းတွေအတူနာပြုတွေအကြောင်းစီရာတွေအကူအညီပေးတဲ့လူတွေဟာဒါကို aware ဖြစ်ဖို့လိုပါတယ်နောက်ပြီးတော့သူ့ရဲ့ capacity ကိုလည်းမြင့်တင်ပေးဖို့လိုပါတယ်အဥပမာဆိုတော့ကျွန်တော် psychological first aid လို့ပါလို့ကျွန်တော်တို့အခုတော်တော့ဆယ်ဆိုလို့ရှိရင်နေမှာနေတဲ့လူတွေဆိုလို့ရှိရင်ကိုယ်ချင်းချင်းတက်တယ်ဆိုတော့ပေါ့လေတက်တယ်လို့ဆိုတော့ internet ကနေပြီးတော့သင်ကြားပေးတာလူစုလူဝေးနဲ့ group small group တွေနဲ့သင်ကြားပေးတာအဲ့ဒါမျိုးတွေလုပ်ပြလို့ရတယ်။များသောအားဖြင့် internet ကလည်းမရတာများတယ်ပေါ့လေ။အဲ့လိုဆိုရင်အဓိကကတော့ကိုယ်ချင်းချင်းပဲလေ။ဒီလိုအခြေအနေမျိုးမှာအရေးပေါ်အခြေအနေများကိုယ်ချင်းချင်း community ကနေပြီးတော့ support လုပ်တဲ့ဟာမျိုးပေါ့။အဲ့တော့ community မှာ information ရအောင်အဓိကကြတာတော့ media တွေကနေပြီးတော့အဲ့ဒါလေးတွေကိုကျွန်တော်တို့ညဝေပေးဖို့တို့ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာလဲဆရာကြီးလက်တွေ့သူတို့ကိုဘယ်လိုအဓိကလုပ်ပေးဖို့အကြံပြုချင်လဲဆရာကြီ
းအဓိကတော့ဘာလို့ဆိုရင် empathic listening ပေါ့လေလူတယောက်ကအင်မတန်စိတ်ထဲမှာခံစားမှုပြင်းပြပြီးတော့တော့မစားခြင်းမတောက်ခြင်းဖြစ်တယ်သူ့မှာလဲရှုပ်ထွေးနေတဲ့ဝေဒနာတွေခံစားနေရတယ်ဆိုစိတ်ဝေဒနာခံစားနေတယ်ဆိုသူ empathic listening ဆိုတာကိုသူပြောချင်တာကိုပြောပြီးထိုင်ပြီးနားထောင်ပေးဖို့အဓိကပဲနားထောင်ပေးကြရမယ်သူကငါပြောလို့ဆိုနားလဲပါလားနော်ဒါတကယ်ဆိုပြီးတော့တယောက်တည်းမဟုတ်ဘူးအများလေးဖြစ်နေတာပဲဆိုတော့အဲ့ဒီဟာလေးတွေကိုဟိုအဓိကပဲအဲ့လိုကျွန်တော်တို့သူ့ empathic listening လုပ်ပေးခြင်းအားဖြင့်အဲသူ့ရဲ့အနေအထားတိုးတက်မှုရှိလာတယ်။ဒီအားသောအဖြစ်လူတွေကအဲ့လိုဖြစ်လာပြီဆိုရင်သိပြီးတော့ဟိုဟိုသူကတော့ရှောင်ရှားနေတယ်ကိုယ်ကလည်းမမေ့ရဘူးပေါ့လေ။ခုနကပြောလို့ဘယ်လိုအခြေအနေရှိတယ်လဲဘယ်လိုကြံစည်မှုများအစီအစဉ်ရှိထားပြီလားဒါမေးပြဖို့လိုပါတယ်အဲ့တော့အဓိကတော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာနောက်ရောဒီကာကွယ်ဖို့အတွက်ဘာထက်အကျံပြုခြင်းနေလဲဆရာ
နောက်တစ်ခုကတော့ spiritual ပေါ့လေလူတိုင်းဘာသာတိုင်းဘာသာတိုင်းမှာကိုယ့်ရဲ့ကိုယ်ကိုယ်ရာယုံကြည်ရာရှိတယ်အဲ့ဒီမှာအဲ့ဒီ spiritual support ပေါ့လေအဲ့တော့ faith organization တွေရှိမယ် religious အုပ်စုတွေရှိမယ်ဘာသာရေးဘုန်းကြီးကျောင်းတွေရှိမယ်အဲ့ဒီဟာတွေနဲ့သူ့ရဲ့ယုံကြည်ရာကိုကျွန်တော်ပံ့ပိုးပေးပြီးတော့ spiritual support ပေးဖို့လည်းအရေးကြီးပါတယ်အဓိကတော့ emotional support ပေါ့လေဒီချိန်မှာနော်ယောဂဖြစ်လာတယ်လို့ထင်လို့ရှင်တော့လည်းကျွန်တော်သက်ဆိုင်ရာကိုကျွန်တော်တက်ကြွနေတူတူနဲ့ဥသာပေးဖို့လိုတယ်။ဟိုကျွန်တော်နားလည်ပါတယ်အခက်ခဲရတကယ်ကိုဟိုဘာမှစုံစုံလင်းလင်းမရှိတဲ့နေရာမျိုးမှာဆိုလို့ရှင်တော့ကိုတက်တယ်တော့ပေါ့လေ။အဲအဲ့ဒါကိုစောင့်ရှောက်ပြီးတော့နောက်ဆုံးကျတော့သူ့ရဲ့ဥသာတဲ့နေရာရောက်အောင်တနည်းတနည်းတော့ကျွန်တော်တို့ကြံစည်ပေးဖို့လိုပါတယ်။အဲ့ဒါကတော့အဓိကကြားတဲ့ကာကွယ်နည်းလို့ကာကွယ်တဲ့ပုံစံလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလို့ဒီကိုယ့်ကိုအဆုံးစီရင်ပြောမယ်သူတယောက်အနေနဲ့လုံနိုင်တဲ့ဆိုင်တော့ဘေးပဝင်ကြီးကသူ့ကိုသတိထားမိဖို့ကဘိုးအရေးကြီးတဲ့သဘောဖြစ်လာတာပါဆရာเนา
ะအဲ့ဒါမှန်ပါတယ်ခင်ဗျဘေးပဝင်ကြီးကတို့တော့ဟိုတို့ information အများကြီးလိုပါတယ်เนาะဟိုဘာလို့ဆိုတော့ဒါမျိုးကလည်းပြောလို့ပြောတာလည်းမရှိပါဘူးကိုအချင်းချင်းဆိုလို့ရှိရင်ပြောလို့ပြောတာလည်းမရှိဘူးအတွေ့အကြုံလည်းနည်းမယ်တခါတည်းမှပဲဒါမျိုးကြုံမှုရပေါ့လေเนาะကြုံတဲ့ခါမှလည်းဘလို့ဒါကိုကျွန်တော်တို့က react လုပ်ရမယ်ဆိုတော့ညာတော့ဖြစ်မသိကြဘူးအဲ့တော့ education ကအဓိကပါပဲခင
်ဗျဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမြအပတ်စဉ်စီစဉ်တက်ဆက်နေတဲ့ချမ်းမာရေကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုတော့နေဆက်ဒေတာသတင်းတောက်တွေအပတ်စဉ်စုစည်းတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေတာတိုင်းသားသတင်းတော်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်သတင်းလောအမှာနားဆင်ရမှာတွေကတော့ UWSA ဝါတက်ဖွဲ့ထိန်းချုပ်တဲ့ပန်းစန်းမြို့လယ်မှာမိုင်းပေါက်ကွဲလို့ထိခိုက်ဒေဆုံးမှုပေါင်း30ထက်မနည်းရှိခဲ့ပါတယ်ကချင်ပြည်နယ်ပူတာအိုမြို့နယ်မှာတော့ဆောင်းရာသီမှာထွက်တဲ့ကြောက်ကြပိုးတွေဈေးကောင်းနဲ့ရောင်းဝယ်နေကြပါတယ်သတင်းလောတွေတဲမှာတော့စစ်တပ်နဲ့အေအေတို့အကြားအပြစ်ခတ်ရဲစဲလိုက်ပြဲနောက်တွာလာခွင့်တွေပိတ်ထားတဲ့လမ်းတွေတဲကတချို့ကိုပြန်ခွင့်ပြုခဲ့ပေမဲ့ချို့ကိုတော့အရင်ကလိုပဲပိတ်ထားလို့မဲ့ဖြစ်ပါတယ်ဒီအခြေအနေတွေကိုနားဆင်ကြရမှာပါရှင
်ကျမကနန်းဟော်မာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ UWS ဝါတက်ဖွဲ့ထိန်းချုပ်တဲ့ပန်းဆန်းမြို့လယ်မှာမိုင်းပေါက်ကွဲလို့ထိခိုက်ဒေဆုံးမှုပေါင်း30ထက်မနည်းရှိခဲ့ပါတယ်။နိုဝင်ဘာလ30ရက်နေ့မနက်ပိုင်းကနာလော့ကျွာသွားတဲ့ TNL ဆက်ဆံရေးရုံးအနီးကားခေရှိမှရပ်ထားတဲ့ကားတစ်စီးကနေအင်အားပြင်းထန်တဲ့ပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ပေါက်ကွဲမှုကြောင့်10ယောက်ကျော်ဒေဆုံးပြီး10ယောက်ကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိသူတွေကို UWS ဘက်ကစီးရုံကိုပို့ဆောင်ပေးပြီးဒေဆုံးသူတွေကိုလည်းအတီးပြုတ်နိုင်ဖို့စုံစမ်းစစ်ဆေးမှုပြုနေတယ်လို့ပန်းဆန်းမြုပ်ခန့်လူငယ်တယောက်ကပြောပါတယ်ပောက်ကွဲမှုလက်တယ်ကိုတော့မသိရသေးပါဘူးပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက် UWS တပ်တွေဟာတမျိုးလုံးကိုလုံခြုံရေးတင်းကျပ်ထားတယ်လို့လည်းဆိုပါတယ
်ကလေးပြည်သူ့ကာကွယ်တပ်ဖွဲ့ PDF ကလေးရဲ့စစ်တပ်ဖွဲ့ဝင်အမျိုးသမီး6ယောက်ကိုစစ်တပ်ကကလေးမျိုးအချင်းထောင်တရားရုံးမှပုံမှန်4ခုနဲ့ထောင်ဒဏ်12နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကအဖမ်းခံခဲ့ရတဲ့ PDF ကလေးစစ်တပ်ဖွဲ့ဝင်အမျိုးသမီး6ယောက်ကိုအောက်တိုဘာလအတွင်းကကလေးမျိုးအချင်းထောင်တွင်တရားရုံးမှအကြမ်းဖက်တိုက်ဖြတ်မှုဥပဒေပုံမှန်90ညပုံမှန်50နှစ်ကာကြီးနဲ့နိုင်ငံစုပူအောင်လှုပ်ဆော်မှုဆိုင်ရာပုံမှန်905ကာကြီးကားငယ်တို့နဲ့စုစုပေါင်းထောင်ဒဏ်12နှစ်စီချမှတ်ခံလိုက်ရတာလို့မိသားစုနဲ့နှိဆက်သူတွေကပြောပါတယ်ကလေး PDF စစ်တပ်ဖွဲ့ဝင်အမျိုးသမီး6ယောက်ဟာ2021ခုနှစ်နိုဝင်ဘာလ16ရက်နေ့ကကလေးမျိုးအနောက်တောင်ဖက်ရှိ PDF ကလေးတပ်ရင်း3စခန်းကိုစစ်ကောင်စီတပ်ဖွဲ့ကအင်အားအလုံးကြီးနဲ့ဝင်ရောက်စီးနှင်းချိန်မှာဖမ်းဆီးခံရတာဖြစ်ပါတယ
် KNU ထိန်းချုပ်နယ်မြေညောင်လေးပင်ခရိုင်တပ်မဟာ3ကြောက်ကြီးမြို့နယ်မှာစစ်ကြောင်းထိုးဝင်လာတဲ့စစ်ကောင်စီတပ်ကနိုဝင်ဘာလ28ရက်နေ့နဲ့29ရက်နေ့မှာနရက်ဆက်တိုက်လူနေအိမ်အလုံး20ကိုမီးရှို့ဖျက်ဆီးလိုက်တယ်လို့ KNU ဖက်ကသတင်းထုတ်ပြန်ပါတယ်ကြောက်ကြီးမြို့နယ်ပဒဲကောရွာကအိမ်18လုံးကိုမီးရှို့ပြီးနောက်နေ့မနက်10နာရီဝန်းကျင်မှာဘောကထာရွာကနောက်ထပ်လူနေအိမ်3လုံးကိုထပ်မံမီးရှို့ဖျက်ဆီးခဲ့တယ်လို့ KNU ဖက်ကပြောပါတယ်ကြောက်ကြီးမြို့နယ်ထဲနှစ်ဖက်ပစ်ခတ်မှုတိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီတပ်ဖက်ကလူထုတွေကိုပဲပစ်မှတ်ထားပစ်ခတ်နေတယ်လို့လူနေအိမ်တွေကိုမီးရှို့သွားတာဖြစ်တယ်လို့ဒေသခံလူမှုအရဖက်အဖွဲ့တာဝန်ရှိသူကပြောပါတယ်
စက်တင်ဘာလ20ရက်နေ့ကနေနိုဝင်ဘာလ28ရက်နေ့အထိရခိုင်ပြည်ကမြို့နယ်တချို့နဲ့ပလဲဝမြို့နယ်မှာစစ်တပ်ကပစ်ခတ်မှုတွေကြောင့်အရက်သား26ယောက်ထက်မနည်းသေဆုံးခဲ့ပြီးလူပေါင်း100ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အေပြောခွင့်ရသူခိုင်တုခကနိုဝင်ဘာလ28ရက်နေ့မှာလုပ်တဲ့ online သတင်းစာရှင်းလင်းပွဲမှာပြောပါတယ်အဲ့ဒီတည်းနိုဝင်ဘာလ16ရက်နေ့မှာမောင်တော်မြို့နယ်တဲကဂျစ်ချောင်းရွာကိုဂျိန်ချောင်းအခြေဆိုင်နခခခွန်ကလက်နက်ကြီးပစ်ခတ်လို့ကလေးတွေအပါအဝင်ရွာသား73ယောက်တည်ဆုံခဲ့တာနဲ့ပုံနာကျွန်းမြို့နယ်စင်အင်းကြီးရွာကရွာသား9ယောက်တပ်ဖြတ်ခဲ့တာဟာထင်ရှားတဲ့တပ်ဖြတ်ခံရမှုတွေဖြစ်ပါတယ်ရခိုင်ပြည်မှာတကြောပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲစစ်တပ်ကအရက်သားတွေနေထိုင်တဲ့ရွာတွေထဲလက်နက်ကြီးတွေရဟတ်ယာဉ်တွေအပါအဝင်ဒရုန်းတွေနဲ့ပါပစ်ခတ်တိုက်ခိုက်မှုတွေကိုပြုလုပ်ခဲ့တာဖြစ်ပြီးဒီစစ်ရာဇဝတ်မှုတွေကိုနိုင်ငံတကာအနေနဲ့လည်းစောင့်ကြည့်ပြီးအပြစ်ပေးဖို့လိုတယ်လို့ခိုင်တုခကပြောပါတယ်
မွန်ပြည်နယ်တံဖြူစရမြို့နယ်ပငတ်ချီွာကကျောင်းဆရာမဟောင်းတော်နင်းညွတ်အပါအဝင်၄ယောက်ကိုအကြမ်းဖက်ဥပဒေပုံမှန်54နဲ့မော်လမြိုင်အကျဉ်းထောင်အထူးတရားရုံးကနေထောင်ဒဏ်10နှစ်စီအမိန့်ချမှတ်ခဲ့တယ်လို့မိသားစုဝင်တယောက်ကပြောပါရယ်ဒေါ်နင်းညွတ်နဲ့အတူတားဖြစ်သူပိုင်စိုးအောင်ဝက်မွေးမြူရေးအလုပ်သမားတွေဖြစ်ကြတဲ့အောင်ကိုဦးနဲ့အဗီးတို့ကိုတံဖြူစရမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ TPDF အဖွဲ့ဝင်တွေလက်ခံခဲ့တဲ့စွပ်စွဲချက်နဲ့ပြီးခဲ့တဲ့ဇွန်လအတွင်းမှာဖမ်းဆီးခဲ့ပြီးနိုဝင်ဘာလ24ရက်နေ့ကပြစ်ဒဏ်ချမှတ်လိုက်တာပါဆရာမဒေါ်နင်းညွန့်ရဲ့ဥယျာဉ်ခြံထဲကနေတံဖြူစရဆိုင်ရဖာရုံနဲ့မြို့နယ်ထွေအုပ်ရုံကို TPDF အဖွဲ့ကဒရုန်းနဲ့ဖောက်ခွဲဖို့စ조사ခဲ့တာမအောင်မြင်ခဲ့တာကြောင့်စစ်ကောင်စီဘက်ကခြေရာခံပြီးဖမ်းဆီးခဲ့တာပါဒီလိုဖမ်းဆီးခဲ့တဲ့အပြင်ဒေါ်နင်းညွန့်ရဲ့ပိုင်ဆိုင်မှုတွေနဲ့အိမ်ကိုလည်းစစ်တပ်ကချိတ်ပိတ်ခဲ့ပါတယ်
မ မြန်မာနိုင်ငံမြောက်ဖြားပိုင်းကချင်ပြည်နယ်ပူတာဦးမြို့နယ်မှာဆောင်းရာသီမှာထွက်တဲ့ကြောက်ကြဘူးတွေဈေးကောင်းနဲ့ရောင်းဝယ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကကြောက်ကြဘူးနုစီဘူးတဘူးကိုကျပ်ငွေ 8,000 ကနေ 10,000 လောက်ရခဲ့ပေမဲ့ဒီနှစ်မှာတော့ကျပ် 10,000 ခွဲအထိဈေးရတာကြောင့်ဒေသခံတွေဝင်ငွေတိုးနေတယ်လို့ပူတာဦးဒေသခံတယောက်ကပြောပါတယ်။ဈေးဖက်ဝင်တဲ့ကြောက်ကြဘူးကိုတရုတ်နိုင်ငံကအဓိကဝယ်ယူပြီးခင်းခတ်အမွေအကြိုင်နဲ့စားတောက်ကုန်အဖြစ်အသုံးပြုကြတာလို့ဆိုပါတယ်။ကြောက်ကြဘူးတပိတ်ကိုကျက်19,000အထိဈေးရပြီးကလေးလူကြီးအမျိုးသားအမျိုးသမီးအားလုံးကထွက်ဖန်းကြတယ်လို့ဆိုပါတယ်။ကြောက်ကြဘူးကပူတော်ဦးမြို့နယ်နောင်မွန်မြို့နယ်နဲ့ခေါလန်ဖူးမြို့နယ်အတွင်းကမြစ်ချောင်းကန်းဆတ်နဘီကကြောက်တုံကြောက်ခဲတွေအောက်မှာခူအောင်းနေထိုင်ကြပြီးနှစ်စဉ်ဆောင်းရာသီမှာအများဆုံးတွေ့ရတာဖြစ်ပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့နိုဝင်ဘာလ26ရက်နေ့ကအပြစ်ခတ်ရဲစဲလိုက်တဲ့အတွက်စစ်တပ်ကသွာလာခွင့်ပိတ်ထားတဲ့ရေလမ်းကြောင်းတချို့ကိုပြန်ခွင့်ပြုခဲ့ပေမဲ့ကုန်းလမ်းသွာလာခွင့်တွေကိုတော့အရင်ကလိုကန့်သတ်မှုတွေရှိနေတော့မယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းကိုတော့မောင်အေးရစုစည်းတင်ဆက်ထားပါတယ်
။နလားနှင်းပါးကြာပိတ်ထားခဲ့တဲ့စိုက်တွေကနေပူးတီတောင်နဲ့ရသေးတောင်ရေကြောင်းအမြန်ရိုက်လိုက်တွေကိုနိုဝင်ဘာလ26ရက်နေ့ကဖွင့်ပြလိုက်ပြီးစိုက်တွေရချင်းပြင်းနဲ့အငူမွာရေကြောင်းလမ်းကိုလည်းဖွင့်ပေးပေမဲ့ကုန်းလန်းတွေကိုတော့သော့လာခွန်းမရသေးဘူးလို့စိုက်တွေမြုပ်ခန့်ကာသမာတယောက်ကရခိုင်ပါသာနဲ့အခုလိုပြောပါတယ်
။ရေလန်းကတော့ဘာပြည့်တော့ပြည့်တော့တနေ့တော့ဆောင်းပါမလ
ား။ရေလန်းကတော့စစ်တွေရတိတောင်ပူလီတောင်လမ်းဖွင့်ထားတယ်လေ။နောက်ပြီးပောက်တော့ကတော့ဆက်လီလေးနဲ့သွားလို့ရတယ်။ကားကသွားလို့မရဘူး။တို့ကတော့ပြပြီးလို့တရင်ဖြန့်ထားတယ်။ဒါပေမဲ့အမှန်ကသွားခွင့်လုံးဝမရသေးဘူး။စစ်တွေတက်ထိုင်းကြိုက်ကနေပိတ်ထားတယ်။နိုဝင်ဘာလကုန်လောက်တော့ကဖွင့်ပေးမယ်လို့တော့တို့ပြောတယ်လေ။
စိုက်တွေကနေပောက်တော့နဲ့မောင်းပြရေကြောက်လိုက်ကိုဒီဇင်ဘာလတရနေ့မှာအရင်အတိုင်းပုံမှန်ပြည့်စုံတော့မယ်လို့ရွှေပြည်တန်ရေကြောက်အမြန်ရိုက်လိုက်ကကြေညာထားပါတယ်။စိုက်တွေပုံကြွန်းလန်းကိုပိတ်ထားတဲ့အတော့စိုက်တွေကိုသော့လာလို့မရသေးပေမဲ့ကြောက်တော်မြောက်ဦးနဲ့မောင်းပြကားလန့်တွေမှာခရီးသေးတောင်ကားတွေအနည်းငယ်သော့လာခွင့်ရပြီးကုန်တောင်ကားကြီးတွေကိုတော့သော့လာခွင့်မပြုသေးဘူးလို့ကြောက်တော်မြုပ်ခန့်တယောက်ကလည်းခုလိုပြောပါတယ်။
အ
ဲ့ဒီဘက်ကတော့လိုင်းကားတွေသွားကြတယ်ကုန်ကားတွေကိုကြတော့ရက်ထားတယ်တမကိတ်ကရက်ပြီးတော့ကြောက်တော်မြုပ်တဲ့ကိုဝင်မဲ့ကုန်ကားတွေကိုထွေလာတွေဒါမှမဟုတ်ကားငယ်တွေနဲ့ပြောင်းခိုင်းနေတယ
်မောင်ပြမြေပုံကားလမ်းကိုလည်းပိတ်ထားသလိုပောက်တော်နဲ့မောင်ပြလမ်းမှာတော့စိုက်စိမ်မှုတွေအရင်ကတည်းကတော့ပိုဆိုးနေတယ်လို့မောင်ပြမြုပ်ခန့်တယောက်ကပြောပါတယ်
ကားလမ်းကြီးကတော့မဖွင့်ဘူးကားလမ်းကြီးကတော့ခါရမေပုံမောင်ပြ
ကားလမ်းတွေကတော့မဖွင့်သေးဘူးစိုက်စိမ်မှုတွေကအရင်ထက်တောင်ပိုဆိုးတယ်လို့ပြောလို့ရတယ်အထုပ်ပိုးတွေကိုဓာတ်နဲ့စိတ်ပြီးပစ်တယ်သူတို့လိုချင်တာတွေယူထားလိုက်တယ်ငွေတောင်းတယ်အဲ့လိုမျိုးပေါ့ငပိငချောက်စားဆန်စီကအစမတည်ရဘူးလို့သူတို့ဟန့်တာတယ
်စိုက်ကောက်စီတက်နဲ့ရခိုင်တက်တို့တကြောပြန်တိုက်ပွဲတွေဖြစ်ပေါ်လာပြီးဒီနောက်စိုက်ကောက်စီတက်ကရခိုင်ပြည်တစ်ခုလုံးအတိုက်တာနဲ့ကုန်းလန့်ရေလန့်သော့လာခွန်းတွေကိုပိုက်ပံကဲတန်ထားခဲ့တယ်လို့ဆေးဝါးနဲ့ကုန်ပစ္စည်းတည်ယူခွန်းတွေကိုလည်းကင်းသက်ထားခဲ့တာဖြစ်ပါတယ်အခုအပိုက်ခဲရက်စိတ်တာကလေပြည်သူတွေရောင်ဆိုင်နေရတဲ့အခခဲ့တွေကိုဖြေရှင်းဖို့လူသားချင်းစာနာမှုဆိုင်ရာအပိုက်ရဲမျိုးသာဖြစ်ပြီးခိုင်မာတဲ့သဘောတူညီမှုတစုံတရာမရှိတဲ့အတော့အချိန်မရွေးတိုက်ပွဲတွေပြန်ဖြစ်လာနိုင်တယ်လို့ရခိုင်တပ်တော်ပြောရွေးစေခွင့်ရှိသူဦးခိုင်သူခကနိုဝင်ဘာလ26ရက်နေ့ကပြုလုပ်ခဲ့တဲ့တနောင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
ရှမ်းပြည်နယ်အရှေ့ပိုင်းတချီလိမ့်မြို့နယ်မှာပုတ်ကလိကပိုင်းထုံးဖို့အုပ်ဖို့ကအသုံးပြုတဲ့လမ်းကိုပြုပြင်ပေးဖို့လူထုကတောင်းဆိုနေပါတယ်။ကုမ္ပဏီကကားကြီးတွေသွာလာတာမို့လမ်းတွေပြတ်တာနဲ့ဖုံထတာတွေကြောင့်ရွာသားတွေအခက်အခဲဖြစ်လာနေပါတယ်။ဒီအခြေအနေကိုနမ်ဟောမ်ကနေတင်ဆက်ထားပါတယ်
။တချီလိမ့်မိုင်းဖြတ်လမ်းပေါ်မှာရှိတဲ့လွယ်စထုံအုပ်စုကတချီလိမ့်မိုင်းဟဲကြားလမ်းမိုင်းကိုပုတ်ကလိကထုံးဖို့အုပ်ဖို့ကြောက်ခွဲဖို့စတင်လဲပတ်တဲ့ဒီနစ်စာမိုင်းကစပြီးကားကြီးတွေနေ့တိုင်းဝင်ထွက်သွားလာနေတာကြောင့်အခုလိုပြဿနာဖြစ်လာရတာလို့လွယ်စထုံအုပ်စုထဲကဒေသခံအမျိုးသားတယောက်ကပြောပါတယ
်ကြီးဟာသွားတဲ့လမ်းပေါ်ဒီပုံတွေအားများလို့ပြီးတော့ကုမ္ပဏီတွေလည်းလမ်းပေါ်မှာသွားတော့ကျွန်တော်ကဒီလူကြီးတွေကနေသူတို့သတိညွှန်ကြားတော့ဟောအဲ့လိုဒီကုမ္ပဏီကပုံတော့ပုံရှိတယ်အုပ်စုတဲ့ကုမ္ပဏီရဲ့ထုံးဖို့တဲ့ကုမ္ပဏီရဲ့ပြီးတော့ကြောက်ကြည့်တဲ့ကုမ္ပဏီရဲ့ဆိုတော့ကားကြီးတွေကလည်းတိုင်းမဲ့သွားနေတာအဲ့ဒီလမ်းဒီကျွန်တော်တို့အခု -10 ကျော်လောက်မပြင်းရတဲ့လမ်းတွေရှိတယ်
လွယ်စတုံအုပ်စုကလွယ်စတုံအပေါ်ရွာအောက်ရွာနဲ့မင်းဟဲရွာသားတွေကအသုံးပြုတဲ့ဒီလမ်းဟာအခုဆိုရင်သွားလာရေးခက်ခဲတဲ့အပြင်လမ်းပေးဝဲရနေထိုင်သူတွေအတွက်လည်းဖုံထတဲ့ဒဏ်တွေနှိမ့်စင်တဲ့အမျှခံနေရတယ်လို့ရွာသားတယောက်ကပြောပါတယ်
ရှိတယ်ရှိတယ်မူးတွင်းလို့ပါလို့ဆိုတော့ခက်တယ် ခုလည်းပုံရတာကများတို့ကဒီလုံးဒီလုံးပဲမလို့ပြောတာဒီလုံးလည်းခဏတော့မြေပေါ်တို့ပြန်ချလာတော့ခဏလေး
ဒီရခန်တွေကရက်ကြီးအုပ်ချုပ်ရေးတာဝန်ရှိသူတွေကိုနှစ်ကြိမ်တိုင်ကြားပြောဆိုရာကနေအခုလိုကုမ္ပဏီနဲ့မျက်နှာချင်းဆိုင်ထိုင်ပြီးဆွေးနွေးခဲ့ရတာဖြစ်တယ်လို့ရွာသားတွေကဆိုပါတယ်။တီထုံးဖို့အုပ်ဖို့နဲ့ကြောက်ခွဲဖို့ဟာဒီဒေတာအတွင်းလုပ်ငန်းရှင်တယောက်ဖြစ်တဲ့ဦးဆိုင်လုံတစ်ပြက်ကုမ္ပဏီဖြစ်တယ်လို့ဒီရခန်တွေကပြောပါတယ်။ပုဂ္ဂလိကပိုင်ထုံးဖို့ကကြောက်မိသွေးပါထဲ့တွင်အသုံးပြုတာကြောင့်အနက်ဆိုးတွေဟာဒီနိုဝင်ဘာလအစောပိုင်းတုန်းကတချီလိတ်မြို့တွင်းမှာတာမကတစ်ဖက်ချမ်းကထိုင်းနိုင်ငံမယ်ဆိုင်မြို့အထိတက်ရောက်ခဲ့ပါတယ်။နှစ်ဖက်ချမ်းကဒေသခံတွေကဒီလုပ်ငန်းကိုစစ်ဆေးအရေးယူပေးဖို့တက်ဆိုင်ရာအာဏာပိုင်တွေကိုတိုက်တွန်းခဲ့ပြီးတဲ့နောက်နိုဝင်ဘာလ16ရက်နေ့မှာစစ်ဆေးမှုတချို့ရှိခဲ့ပါတယ်။ထုံးဖော်လုပ်ငန်းဟာစာရွက်စာတမ်းနဲ့မြေယာပိုင်ဆိုင်မှုမရှိလို့ဆိုပြီးရာရီရပ်နားထားဖို့ညွန်ကြားခံထားရပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
် UWS ဝါတပတ်ထိန်းချုပ်တဲ့ပန်းဆန်းမြို့မှာမိုင်းပောက်ကွဲလို့ထိခိုက်သေးဆုံးမှုပေါင်း30ထပ်မနည်းရှိခဲ့ပါတယ်ကချင်ပြည်နယ်ပူတာအိုမြို့နယ်မှာတော့စောင်းရံတီမှာထွက်တဲ့ကြောက်ကြဘိုးတွေဈေးကောင်းနဲ့ရောင်းဝယ်နေကြတယ်လို့ဒေသခံတွေကပြောပါတယ
်တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။တိုင်းရင်းသတင်းလောကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေ၊သတင်းဆောင်မတွေ၊အပတ်စဉ်ကဏ္ဍတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bamis.voanews.com မှာအချိန်မီလာရောက်ချိရှုနားဆင်နိုင်ကြပါတယ်ရှင်။ဒါပြင်ကျမတို့ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်လိုပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE ကကြိုဆိုပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစောမှုကျော်ကပြောပြပေးမှာဖြစ်ပါတ
ယ်။မြန်မာပြည်သူတွေဟာစစ်ကောင်စီရဲ့ရုရှားလုပ်လေရင်နေနဲ့လေကြောင်းကတိုက်ခိုက်မှုဒဏ်ကိုအတော်လေးခံစားနေရတဲ့အတွက်မိတ်ဆွေအမေရိကန်နဲ့ EU တို့ကယူကရိန်းကိုကူညီသလိုမျိုးမြန်မာနိုင်ငံကိုအကူအညီပေးကြဖို့ NUG မြို့သားညညရေးအစိုးရယာယီသမ္မတကပြောဆိုလိုက်ပါတယ်။တိုက်ခတ်တက်ပြတ်နေတာနောက်တစ်ခါရွာတွေကိုလိုက်ပြီးမိရှုနေတာစသဖြင့်ဓာရီကိုကာကွယ်နိုင်ဖို့လေရင်ပြင့်လက်နက်တွေလိုတယ်လို့လည်းပြောဆိုသွားပါတယ်ရိုက်တာသတင်းဌာနကကျင်းပတဲ့ရိုက်တာ Next Online ညီလာခံတက်ရောက်ခဲ့တဲ့ NUG ယာယီသမ္မတဒူဝါလရှိလကအခုလိုပြောကြားခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတမက်ခရွန်တို့ခြားသာပြည်နယ်ကအင်မြူတော်မှာတွေ့ဆုံခဲ့ကြပြီးရုရှားသမ္မတဗလာဒီမာပူတင်ရဲ့ကြီးကျော်စစ်ကိုကူးကန်တိုက်ခိုက်နေတဲ့ယူကရိန်းကိုဆက်လက်ကူညီပံ့ပိုးသွားမယ်လို့ကတိပြုခဲ့ပါတယ်။သမ္မတပူတင်ရည်ရွယ်လှုပ်ဆောင်နေတာတွေကိုဟန်တားနိုင်ဖို့ပြင်သစ်နဲ့အမေရိကန်တို့လှုပ်ဆောင်နေပါတယ်လို့အမေရိကန်သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။စပိန်နိုင်ငံမြို့တော်မက်ဒရစ်မှာရှိတဲ့ယူကရိန်းတန်ယုံကိုစာအိတ်ဘုံးပို့တိုက်ခိုက်တာဟာအကြမ်းဖက်သမားတွေရဲ့လုပ်ရဖြစ်ပြီးအမြင့်ဆုံးအပြစ်ဒဏ်တွေနဲ့အရေးယူနိုင်အောင်လှုပ်ဆောင်မယ်လို့ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကကြားသာပတင်းနေ့မှာပြောဆိုလိုက်ပါတယ်။ဗုဒ္ဓနေ့ကစာအိတ်ဘုံးတစ်လုံးယူကရိန်းတန်ယုံကိုရောက်ရှိခဲ့ပြီးပောက်ကွဲခဲ့တဲ့အတွက်တန်ယုံဝန်တန်းတဦးဒဏ်ရာရရှိခဲ့ပါတယ်။စာအိတ်ဘုံးတွေဟာစပိန်ဝန်ကြီးချုပ်အပါအဝင်မြို့တော်မက်ဒရစ်ကလိပ်စာတော်တော်များများထံကိုပေးပို့ခဲ့တယ်လို့စပိန်အာဏာပိုင်တွေကပြောဆိုပါတယ်။အမေရိကန်အသံ VOA အမေရိကန်အသံပါဝင်အမေရိကန်အစိုးရထောက်ပံ့ထားတဲ့သတင်းဌာနကြီးနှစ်ခုရဲ့အာဖဂန်နစ္စတန်နိုင်ငံမှာထုတ်လွှင့်တဲ့ FM ရေဒီယိုအစီအစဉ်ကိုပြည်တွင်းဥပဒေတွေထိုးဖောက်မှုဆွဆွဲချက်နဲ့ပိတ်ပင်လိုက်တဲ့အပေါ်အာဖဂန်တွေကအာဖဂန်မှာရှိတဲ့တာလီဘန်တွေကကာကွယ်ပြောဆိုပါတယ်။မနစ်ကြတာပြင်းတွေကကမ္ဘာဖလားပွဲမှာဂျပန်ကစပိန်ကို2-0နဲ့အနိုင်ရပြီးအုပ်စုဒုတိယအဆင့်16သင်းပြိုင်ပွဲကိုတက်သွားပါတယ်။စပိန်အသင်းကပြိုင်ပွဲပထမပိုင်းမှာကိုယ်စမအုပ်ဆုံးတကူရှုခဲ့ပြီးဂျပန်ကနောက်မှ2-0ပြန်လည်ရှုခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုစုံမှုချုပ်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းထွက်စီစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျူနာကမ်မီနဲ့ဆူဘဲ FTF တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9:00ကနေ10:00ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံစီစဉ်ကိုတော့လိုက်ဒိုမီတာ1925/32လိုက်လံမီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်ကျမသင်္ကီးထိုက်ပါ
This program has come to you from the Voice of America, Washington.